Welcome to the Voice of America in Burmese.
Mingala ba khmyar. VOA America dan dan ye 2022 khu ne February la san ne ne sin ne ne ma na ba dan ne season ne ko American pi daw su Washington DC myo raw ka ni lan nu mi da 3249 ne ไกด์ดันบีดา190ลูกก็นี่ไดยไซต์ตินทุ่งเล่นနေပါပြီဒါအပြင် VO ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်တဲ့ไดยไซต์ตินทุ่งเล่นနေပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အတန်းနဲ့စီစဉ်တွေကိုကျွန်တော်ကတောင်းယူတင်ဆက်ပေးသွားပါမယ်ကျွန်တော်တို့ဒီကနေ့စီစဉ်တွေထဲမှာဆိုလို့ရှိရင်ကာရိုင်းတို့ပဲသတင်းတွေကိုဥစွာတင်ပြပေးပါမယ်သတင်းတွေထဲမှာဆိုလို့ရှိရင်ဒီကနေ့ဖေဖော်ဝါရီလ12ရက်နေ့မှာစစ်ကောင်စီကျင်းပမဲ့ပြည်ထောင်စုနယ်ဘွဲကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့6ဘွဲလောက်ပဲတက်မယ်ဆိုတဲ့သတင်းဩစတြေးလျနဲ့အမေရိကန်တို့ပါဝင်တဲ့ Quad မဟာမိတ်အဖွဲ့ဆွေးနွေးပွဲမှာအမေရိကန်နိုင်ငံရဲ့ဝင်ကြီးကမြန်မာပြည်အကြောင်းဆွေးနွေးခဲ့တဲ့သတင်းဒါအပြင် Telenor Telephone ကုမ္ပဏီနေရာမှာမြန်မာနိုင်ငံကရွှေပြိုင်းပြူကုမ္ပဏီကအများစုလုတ်ပိုင်ခွင့်ရမယ်ဆိုတဲ့သတင်းဒါအပြင်တရုတ်ပြည် Olympic ပွဲကျင်းပနေစဉ်အတွင်းရုရှားကယူကရိန်းကိုဝင်တိုက်နိုင်တယ်လို့အမေရိကန်ကပြောဆိုလိုက်တဲ့သတင်းစားတဲ့မြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာသတင်းတွေကိုဇက်တိုက်တင်ပြပေးသွားပါမယ်။အဲဒီနောက်မှာတော့ကျွန်တော်တို့ကသတင်းပေးပို့ချက်တွေကိုဒီကနေ့တင်ပြပေးဖို့စီစဉ်ထားပါတယ်
။ဒါမနေ့တော့ဖြစ်တာဆိုလို့ရှိရင်ဖလူးကြီးရွာဘက်ကလေခွင်းတွေကိုကြားလာရှိတယ်။ငါးလုံး၆လုံးပါတော့လက်နက်ကြီး။မနေ့ကဆိုလို့ရှိရင်တော့ဟို60မမနဲ့အလုံး30လောက်ရှိတယ်။120မမနဲ့ဆိုလို့ရှိရင်6လုံးလောက်ရှိတယ်။ဆိုတော့ပြကြတယ်
ဒါကတော့ကရင်ပြည်နယ်ကတိုက်ပွဲတွေအကြောင်းကိုတင်ပြတဲ့အခါမှာအပြည့်စုံကတော့တော်တော်ဆင်းရမှာမယ်။အဲဒီနောက်မှာတော့ချင်းပြည်နယ်ကစစ်ပြေးဒုက္ခတွေအကြောင်းအဲ့ဒီဒါအပြင်ကျွန်တော်တို့မြန်မာနိုင်ငံမှာပြည်တွင်းအိုးမဲ့အိမ်မဲ့ဒုက္ခတွေနှစ်ဆလောက်တိုးလာတယ်လို့ကုလသမဂ္ဂကပြောဆိုလိုက်တဲ့သတင်းစတဲ့သတင်းပေးပို့ချက်တွေအပြင်တော့ဆန်းစုကြည်ရဲ့အမှုအခြေအနေစတာတွေကိုလည်းတင်ပြပေးဖို့ဒီကနေ့စီစဉ်ထားပါတယ်။အဲ့ဒီနောက်မှာတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာပါ။အခုချိန်မှာတော့ကျွန်တော်တို့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုရဲမွန်တို့ကပြောပြပါလိမ့်မယ်ခင်ဗျာ
။ယူကရိန်းနယ်စပ်မှာရုရှားကတိုက်ရင်အားတွေဆက်ပြီးတိုးချနေကြောင်းနဲ့အခုအိုလံပစ်ပွဲတော်မပြီးခင်မှာပဲယူကရိန်းကိုကျူးကျော်တာမျိုးတွေလှုပ်လာနိုင်တယ်လို့သမရအင်ဂျူအမျိုးသားအကြံပေး Jake Sullivan ကတောက်တန်နေသတင်းစာရှင်းလင်းပွဲမှာပြောပါတယ်။
Continue to see signs of Russian escalation, including new forces arriving at the Ukrainian border.
Ukraine has been attacked by the Russian and Russia has seized two hundred of its troops and is facing attacks. We are warned by the Kremlin that the war is going to start again. Vladimir Putin has made it clear that he is not going to give up. Russia has Ukraine's attack on the Ukrainian border as a result of the war's escalation in Ukraine.ပေးတဲ့ခိုင်မှုကမဆိုမြို့တော် Kiev အပါအဝင် Ukraine ပိုင်နယ်အတော်များများကိုတိမ့်ပိုက်တာမျိုးတွေဖြစ်လာနိုင်တယ်လို့လည်းပြောပါတယ်။ Russia ကအချိန်မရွေးလေကြောင်းတိုက်ခိုက်မှုတွေစတင်လာနိုင်တဲ့အတွက် Ukraine ကနေပြန်ပြီးထွက်ဖို့ခက်ခဲလာနိုင်တာကြောင့် Ukraine မှာရှိတဲ့ American နိုင်ငံသားတွေအနေနဲ့လာမယ့်24နိုင်ရီကနေ48နိုင်ရီအတွင်း Ukraine ကနေထွက်ခွာဖို့လဲ Jake Sullivan ကတိုက်တွန်းခဲ့ပါတယ်။တောက်ကြန်နေမှာပဲ American သမ္မတ Joe Biden ကလည်း Ukraine အရေးဆွေးနွေးဖို့အတွက်ကမ္ဘာကောင်းဆောင်တွေနဲ့ဗီဒီယိုအွန်လိုင်းဆွေးနွေးမှုတွေလုပ်ခဲ့တယ်လို့သမရအင်ဗျူကပြောပါတယ်။အမေရိကန်ကထိန်းချုပ်ထားတဲ့အာဖဂန်နစ္စတန်နိုင်ငံရဲ့အရန်ငွေဒေါ်လာ9ဘီလီယံတဲကထက်ဝက်လောက်ကိုအမေရိကန်မှာ2000တခုနဲ့စက်တမ7ရက်အကြမ်းဖက်တိုက်ခတ်မှုမှာတေဆုံးဒဏ်ရာသူတွေအတွက်သုံးစွဲခွင့်ပေးမယ်သမရအမေရိကန်ကိုအမေရိကန်သမရဂျိုးဘိုင်ဒန်ကတောက်ချာနေမှာလက်မှတ်ရေးထိုးလိုက်ပါတယ်။ကျန်အရန်ငွေဒေါ်လာ3ဘီလီယံခွဲကိုတော့အာဖဂန်နစ္စတန်နိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီအတွက်ငွေကြေးရန်ပုံငွေတရက်ကိုထူထောင်ဖို့ချထားမှာဖြစ်ကြောင်းသမရအင်ဂျူကပြောပါတယ်။အမေရိကန်ရဲ့ဒီဆုံးဖြတ်ချက်ပေါ်မှာအာဖဂန်ကိုထိန်းချုပ်ထားတဲ့တာလီဘန်တွေကချက်ချင်းပဲပြစ်ဒဏ်ရှုံချလိုက်ပါတယ်။ဒါဟာအာဖဂန်ပြည်သူတွေရဲ့ငွေကိုခိုးယူတာဖြစ်တယ်လို့ဒီငွေကိုအမေရိကန်ကထိန်းချုပ်ထားတာဟာကျင့်ဝတ်အရာရောလူသားစာနာမှုအရာပါအောက်တန်းချတဲ့လုပ်ရဖြစ်တယ်လို့ဒိုဟာတာလီဘန်ရုံးပြောခွင့်ရမဟာမက်နဟင်းကပြောပါတယ်။အာဖဂန်မှာသမ္မတအာရှဖ်ဂန်ကြီးအစိုးရပြုတ်ကျပြီးတာလီဘန်တွေထိန်းချုပ်လိုက်တဲ့2021ဩဂုတ်လကောင်ကစပြီးအမေရိကန်နိုင်ငံနယူးယောက်ဗဟိုဘဏ်မှာထားတဲ့အာဖဂန်နစ္စတန်နိုင်ငံဒါအာဖဂန်နစ္စတန်ဘဏ်ကအရန်ငွေဒေါ်လာ9ဘီလီယံကိုအမေရိကန်ကထိန်းချုပ်ထားတာပါ2001ခုနှစ် 9/11 တိုက်ခိုက်မှုကိုစီစဉ်ခဲ့တဲ့အယ်ကိုင်ဒါခေါင်းဆောင်အိုဆာမာ ဘင်လာဒင်ကိုလွှဲအပ်ဖို့နဲ့ဒီဂျမ်းဖက်ဖွဲ့ကိုခြေဖျက်ဖို့ဒီတိုက်ခိုက်မှုအပြီးအာဖဂန်မှာအာဏာရလာတဲ့တာလီဘန်တွေကိုအမေရိကန်ဘက်ကတောင်းဆိုပေမဲ့တာလီဘန်တွေကညှင်းဆုပ်ခဲ့တာပါ။နှစ် 9/11 မှာတေကျေထိခိုက်ဒဏ်ရာသူတွေရဲ့မိသားစုဝင်တွေကအမေရိကန်တရားရုံးတွေကနေတဆင့်ရော်ကြေးရဖို့နှစ်နဲ့ချီစူးစမ်းနေကြတာဖြစ်ပြီးမနစ်ကအာဖဂန်မှာတာလီဘန်တွေပြန်ပြီးအာဏာရလာချိန်မှာတော့တောင်းဆိုမှုတွေကိုပြန်ပြီးလှုပ်လာကြတာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာအဖမ်းဆီးခံခဲ့တဲ့နိုင်ငံခြားသတင်းတောင်နှစ်ဦးနဲ့သူတို့ရဲ့အာဖဂန်မိတ်ဆွေတွေကိုအထောက်အထားအချက်လက်တွေကိုစစ်ဆေးပြီးတဲ့နောက်ပြန်လွတ်ပေးလိုက်ပြီလို့တာလီဘန်တွေကတောက်ကြနေမှာပြောပါတယ်။အာဖဂန်မြို့တော်ကာဘူးမှာတာလီဘန်တွေဖမ်းဆီးခဲ့သူသတင်းသမားတွေဟာကုလသမဂ္ဂအကူအညီကယ်ဆယ်ရေးအဖွဲ့အတွက်တာဝန်ထမ်းဆောင်နေသူတွေဖြစ်ပြီးသူတို့ပြန်ပြီးလွတ်မြောက်ရေးအတွက်လုပ်နေပြီလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကကြေညာလိုက်ပြီးနိုင်ပိုင်းအတွင်းမှာပဲတာလီဘန်တွေကပြန်ပြီးလွှတ်ပေးခဲ့တာဖြစ်ပါတယ်။ဒီသတင်းတောက်တွေကိုဖမ်းဆီးခဲ့တာကြောင့်သတင်းလွတ်လပ်ခွင့်ကိုချိုးဖောက်တယ်ဆိုပြီးနိုင်ငံတကာကတာလီဘန်တွေကိုဝိုင်းဝန်းဝေဖန်ရှုတ်ချကြတာဖြစ်ပါတယ်။တာလီဘန်ပြောခွင့်ရဇဗီဟူလာမူဂျာဟစ်ကတော့သူတို့ဟာကုလသမဂ္ဂအတွက်လှုပ်ဆောင်နေတယ်လို့ပြောပေမဲ့လိုအပ်တဲ့စီရစတန်းတွေမပြနိုင်တာကြောင့်ဖမ်းဆီးခဲ့တာလို့ပြောပါတယ်။သူတို့ဟာအချိန်နှီးကောင်းမွန်စွာရှိပြီးသူတို့မိသားစုတွေနဲ့တွေ့ဆုံခွင့်ရပြီဖြစ်ပြီးအခုကမှတော့သူတို့ဘသူဘဝဆိုတာကိုသိပြီးဖြစ်တဲ့အတွက်ပြန်လွှတ်ပေးရတယ်လို့လည်းသူ့ Twitter ကနေပြောပါတယ်။တမုတ်ရကြီးတွေတန်ရှင်းရတဲ့အကာအကွယ်ပေးလှုပ်ဆောင်မှုရည်ရွယ်တဲ့သုံးရကြားထိပ်သီးအစည်းအဝေးအတွက်ပြည်သက်နိုင်ငံအနောက်မြောက်ကန်ယူရန် Brass မြို့ကလေးမှာတောက်ကြနေကကမ္ဘာခေါင်းဆောင်တွေတွေ့ဆုံကြပါတယ်။ဒီအစည်းအဝေးကိုဥရောပသမ္မတကောင်စီရဲ့အလှည့်ကျဥက္ကဋ္ဌဖြစ်တဲ့ပြင်သစ်ကကုလသမဂ္ဂနဲ့တွေ့ပြီးကမ္ဘာကထလုပ်ကျင်းပတာပါ။ရည်ပင်ညဉ့်ဉန်းမှုနဲ့ငါးလွန်ကျွန်းဖမ်းဆီးမှုလိုပြဿနာရပ်တွေရှိနေတာကိုသိလာဖို့နဲ့ဒါတွေကိုဖြေရှင်းကြဖို့အပြင်ဒီအခြေအနေတွေပြန်ပြောင်းသွားစေဖို့ရည်ရွယ်ပြီးအစည်းအဝေးကိုကျင်းပတာဖြစ်ပါတယ်။ညီလာခံဖွံ့ဖွဲမှာပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်ကလက်ရှိပြဿနာတွေအတွက်2022နိုင်ငံတကာလှုပ်ဆောင်မဲ့လုပ်ငန်းချမှတ်ပြီးအသုံးတည်မဲ့လှုပ်ဆောင်မှုတွေလုပ်ဖို့တောင်းဆိုလိုက်ပါတယ်။ဥရောပကော်မရှင်အကြီးအကဲအာဆူလာဗွန်ဒယ်လျန်ကလည်းသမုဒ္ဒရာပြင်တဲ့တက်ရှိမျိုးစိတ်မျိုးခွဲတွေရေရှည်တည်လန့်စေဖို့နဲ့ထိမ့်သိမ်းစောင့်ရှောက်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်တွေချမှတ်ဖို့အတွက်တောင်းဆိုခဲ့ပါတယ
်။ဒီလိုအမေရိကန်တန်မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိပိုင်းထိုမီတာ32 kHz 9335နဲ့9383ပိုင်းထိုမီတာ49 kHz 6153ပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့မနေ့ခင် VOA ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်ကျွန်တော်ကရင်းမှာဩစတြေးလျနိုင်ငံကခွတ်လေးနိုင်ငံအဖွဲ့ဝင်ကြီးအစည်းအဝေးမှာစစ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကအခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြကြောင်းအမေရိကန်နိုင်ငံသားရဲ့ဝင်ကြီးအန်တိုနီဘလင်ကင်ကပြောလိုက်ပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ထဲအာဏာသိမ်းပြီးနောက်ပိုင်းအာဏာပိုင်တွေရဲ့ဖိနှိပ်မှုတွေတိုးလာနေတာကြောင့်မြန်မာနိုင်ငံနဲ့အဖွဲ့ဝင်ဖြစ်တဲ့အာဆီယံအသင်းကချမှတ်ထားတဲ့ဘုံသဘောတူညီချက်တွေကိုအကောင့်အထည်ဖော်ဆောင်ရွက်ဖို့လည်းတိုက်တွန်းခဲ့တာပ
ါ We very much support the ASEAN 5-point consensus
အာဆီယံဘုံသဘောတူညီချက်၅ရပ်ကိုအလေးနက်ထောက်ခံပါတယ်အကောင့်အထည်ဖော်တာကိုလည်းညှင်းညင်ပါတယ်ဒါကိုလည်းသမ္မတဘိုင်ဒန်မကြခင်ဝါရှင်တန်မှာအာဆီယံခေါင်းဆောင်တွေကိုလက်ခံတွေ့ဆုံရမှာအာယုံဆိုင်ဆောင်ရွက်ဆွေးနွေးသွားမှာပါလို့ Australia နိုင်ငံ Melbourne မြို့က Quark လို့အတူကောက်ခေါ်တဲ့ Australia Japan India နဲ့ American ၄နိုင်ငံကနိုင်ငံသားဝင်ကြီးတွေတွေ့ဆုံအပြီးတောက်ကြနေတဲ့တင်းစာရှင်းလင်းပွဲမှာဝင်ကြီးပလင်ကပြောသွားတာပါအမေရိကန်အနေနဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူပစ္စည်းတွေပို့ဆောင်နိုင်ရေးမြန်မာစစ်တပ်ကိုလက်နက်တွေဆက်မယောင်းဖို့တိုင်းပြည်ထဲမှာဒီမိုကရေစီအရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံသွားဖို့နိုင်ငံတကာအတိုက်အဝန်းနဲ့တွဲလှုပ်သွားမယ်လို့လည်းပြောပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ဆက်တွဲနိုင်ငံရေးအကျပ်အသေးတွေနဲ့လက်နက်ကင်ပြည်ပခါတွေပေါ်ပေါက်နေတာကိုဖြေရှင်းဖို့အာဆီယံကအထူးကိုယ်စားလှယ်ခန့်အပ်ဆွေးနွေးတာအပအဝင်ဘုံသဘောတူညီချက်တွေချမှတ်ထားပေမဲ့လက်တွေ့အကောင့်ထဲမပေါ်နိုင်ပဲဖြစ်နေတဲ့အပေါ်အာဆီယံအသင်းဝင်တချို့နဲ့နိုင်ငံတကာအတိုင်းအဝန်းမှာပါအားမလို့အားမရဖြစ်နေကြတာပါ85နှစ်မြောက်စင်ရန်သူပြည်အောင်စုနှင့်အခမ်းအနားနဲ့အတူနေပြည်တော်မှာတပြိုင်တည်းကျင်းပမဲ့ငြိမ်းချမ်းရေးအကျိုးညှိနှိုင်းဆွေးနွေးပွဲတိုင်းရင်းသားလက်နက်ကိုင်ကိုးပွဲလောက်သာတက်ရောက်တာတွေ့ရပါတယ်တချို့ကတော့ပြည်အောင်စုနှင့်အခမ်းအနားကိုတော့တက်ရောက်ပြီးငြိမ်းချမ်းရေးဆွေးနွေးပွဲကိုမတက်ရောက်ဘူးလို့ဆိုပါတယ်စစ်ကောင်စီကတော့အကြမ်းဖက်အဖွဲ့အဖြစ်သူတို့တတ်မှတ်ထားတဲ့အဖွဲ့တွေကလွဲလို့ NCA မှာလက်မှတ်ထိုးရတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောမထိုးရသေးတဲ့အဖွဲ့တွေကိုပါဖိတ်ကြားခဲ့တာပါဆွေးနွေးပွဲမှာစစ်ကောင်စီနတ်ဆက်ကကငြိမ်းငြိမ်းရေးအပေါ်သဘောထားကိုရှင်းပြမှာဖြစ်ပြီးတက်ရောက်လာတဲ့အဖွဲ့တွေကပွန့်လင်းစွာဆွေးနွေးနိုင်ကြောင်းလမ်းဖွင့်ပေးတာပါနေပြည်တော်ကငြိမ်းငြိမ်းရေးအကျိုးညှိနှိုင်းဆွေးနွေးပွဲကိုတက်ရောက်တဲ့အဖွဲ့တွေကတော့ ရခိုင်ပြည်နယ်လူမျိုးရေးပါတီ ALP ငင်းငယ်ရေးကောင်စီ KNU KNLA လာဟုဒီမိုကရက်တစ်ယူနီယံလာဟုဒီမိုကရက်တစ်အစည်းအရုံးရှမ်းပြည်တောင်ပိုင်းတပ် RCSS မွန်ပြည်တပ်ပါတီရှမ်းပြည်မြောက်ပိုင်းတပ် SSPP တို့အပြင်ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP မိုင်းလာ MNDAA တပ်ဖွဲ့တွေတက်ရောက်တာကိုအတည်ပြုနိုင်ခဲ့ပါတယ်။နောက်ထပ်တက်ရောက်မယ်လို့သတင်းထွက်နေတာကတော့ရခိုင်တပ်တော် AA တို့ပဲဖြစ်ပါတယ်။နော်ဝေးနိုင်ငံကဆက်သွယ်ရေးလုပ်ငန်းတစ်ခုဖြစ်တဲ့တယ်လီနော့ရဲ့မြန်မာနိုင်ငံကလုပ်ငန်းတွေကိုပြည်တွင်းကုမ္ပဏီတစ်ခုကိုရောင်းချခွင့်ပြုဖို့စစ်ကောင်စီကစီစဉ်နေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။တယ်လီနော့မြန်မာရဲ့80ရာခိုင်နှုန်းကိုရွှေပြိုင်းပြူကုမ္ပဏီကဝယ်ယူမှဖြစ်ပြီးမကြခင်သဘောတူညီချက်ရတော့မှဖြစ်ကြောင်းဆက်သွယ်ပြောဆိုချက်အထောက်အထားတွေကိုကိုးကားပြီးရိုက်တာသတင်းကတောက်ကြနေမှာဖော်ပြလိုက်တာပါ။ရွှေပြိုင်းပြူကုမ္ပဏီဥက္ကဋ္ဌဦးသိန်းဝင်းစောဟာစစ်တပ်နဲ့ပတ်သက်တဲ့လုပ်ငန်းတွေနဲ့စီးပွားဖက်ဆက်လုပ်ကိုင်မှုတွေနောက်ကျောင်းရှိပြီးတော့စစ်တပ်ပိုင်း Mintel ဆက်သွယ်ရေးလုပ်ငန်းမှာယင်းနှိမ့်နှံ့ထားတဲ့မှတ်တမ်းအထောက်အထားတချို့ကိုလည်း Writer သတင်းဌာနကတွေ့ရှိထားတယ်လို့ဆိုပါရယ်။ဒါပေမဲ့လည်းရွှေပြိုင်းမြူဟာမိသားစုပိုင်ပုဂ္ဂလိကစီးပွားရေးလုပ်ငန်းတစ်ခုသာဖြစ်ပြီးတော့စစ်တပ်နဲ့ပတ်သက်မှုမရှိဘူးဆိုပြီးကုမ္ပဏီရဲ့ကိုယ်စားလှယ်သူဖြစ်တဲ့ဦးကျော်မျိုးအောင်ကပြောဆိုကြောင်းလည်းသတင်းကဖော်ပြထားပါရယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ထဲစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ဖိအားတွေကြောင်းဆိုပြီးတော့တယ်လီနော့ကုမ္ပဏီကမြန်မာနိုင်ငံကလုပ်ငန်းတွေကိုပြန်ရောင်းဖို့ဆုံးဖြတ်ခဲ့တာပါ။ကုမ္ပဏီကိုလဗနန်နိုင်ငံက M1 ကုမ္ပဏီကဝယ်ယူဖို့စီစဉ်နေပေမဲ့မြန်မာစစ်အာဏာပိုင်တွေကပြည်တွင်းလုပ်ငန်းတစ်ခုခုကသာအဓိကပိုင်ဆိုင်ရမယ်ဆိုပြီးတောင်းဆိုခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။တရုတ်ပြည်ဘေကျင်းမြို့တော်မှာကျင်းပနေတဲ့2022ခုနှစ်ဆောင်းရာသီအိုလံပစ်အားကစားပြိုင်ပွဲမှာဆွီဒင်နိုင်ငံကနီလ်စ်ဖိုဝါကအမျိုးသားမီတာ1000နှင်းလျှောအမြန်စီးပြိုင်ပွဲမှာသူ့ရဲ့အရင်ကကမ္ဘာစံချိန်12မိနစ်32စက္ကန့်ကိုချိုးပြီးဒီနှစ်မှာတော့12မိနစ်30စက္ကန့်နဲ့ရွှေတစ်စိတ်ကိုစွခူးသွားပါတယ်။အမေရိကန်နိုင်ငံကနှင်းလျှောစီးအားကစားသမားရှောင်ဝှိုက်ကတော့ဒီနှစ်ဆောင်းရာသီအိုလံပစ်ပြိုင်ပွဲဟာ၅ချိန်မြောက်ဖြစ်ပြီးဒီပွဲအပြီးမှာအနားယူတော့မှာဖြစ်ပါတယ်။သူဟာအိုလံပစ်အားကစားတပ်သား16နှစ်ရှိခဲ့ပါတယ်။တောက်ကြနေအထိရွှေတစ်စိတ်စုရရှိမှုတွေမှာတော့ဂျာမနီနိုင်ငံက9ခုနဲ့အများဆုံးဖြစ်နေပြီးနော်ဝေးကတော့6ခုနဲ့ဒုတိယနေရာမှာရှိနေတာပါ။နယ်သာလန်နဲ့ဆွီဒင်တို့ကတော့ရွှေတစ်စိတ်5ခုပြီးရရှိထားပါတယ်ခင်ဗျာ။
ဒါကတော့သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုရဲမွန်တို့ကပြောပြသွားတာပါခင်ဗျာအခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ဖို့ခြေကြောက်ရောက်လာပြီဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့ပဋိပက္ခတွေကြောင့်ပြည်တွင်းအိုးအိမ်ဆွန့်ခွာထွက်ပြေးရသူဒုက္ခသည်အရေအတွက်ဟာနှစ်ဆတိုးလာပြီးတော့8သိန်းကျော်လောက်ဖြစ်လာတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကပြောဆိုပါတယ်ဒီကိစ္စကဒီအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်ကပဲဆက်လက်ပြီးတော့ပြောပြပေးပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်တိုင်းပြည်အနှံ့လက်နက်ကိုင်ပဋိပက္ခတွေပုံမှုပြင်းထန်လာခဲ့ပြီးလုံခြုံရေးအခြေအနေတွေဟာတဖြည်းဖြည်းဆိုးဝါးလာနေကြောင်းနဲ့ဒီအခြေအနေတွေဟာရော့ကျသက်သာလာမယ့်လက္ခဏာမရှိဘူးလို့ UNHCR ရဲ့ပြောရေးဆိုခွင့်ရှိသူ Matthew Selmesh ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့တော်မှာရှိတဲ့ကုလသမဂ္ဂအစာဦးမှပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုခဲ့ပါတယ်။
Some 440,000 people have been newly displaced since February 2021.
2020ခုဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေနေရာအတော်များများကိုရောက်လာခဲ့ပြီးနောက်ထပ်4သိန်း 4,000 ကျော်လောက်တိုးလာခဲ့ပါတယ်။အရင်တော့က3သိန်း 8,000 ကျော်လောက်ရှိခဲ့တဲ့အတွက်စုစုပေါင်း8သိန်းကျော်လောက်ဖြစ်လာပါပြီ
။အဲ့ဒီ4သိန်း 4,000 တဲကတဝက်ကျော်လောက်ဖြစ်တဲ့2သိန်းကျော်လောက်ဟာကရင်ပြည်နယ်၊ကယားပြည်နယ်မွန်ပြည်နယ်ရှမ်းပြည်တောင်ပိုင်းပဲခူးတိုင်းအရှေ့ကျမ်းနဲ့တနင်္လာရီဒေသတွေဖြစ်တယ်လို့ UNHCR ပြောရေးဆိုခွင့်ရှိသူမက်သရူးကပြောဆိုပါတယ
် Where about 190,000 people remain displaced in Chin State, Magwai region and Sagyang region.
ကျန်တဲ့ပြည်တွင်းဒုက္ခသည်တသိန်း 9,000 ကျော်ဟာချင်းပြည်နယ်မကွေးတိုင်းနဲ့စကိုင်းတိုင်းတွေမှာရှိနေကြပါတယ
်စစ်ပွဲတွေနဲ့ပဋိပက္ခတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေဟာတချို့ကနီးစပ်ရာနေရာတွေမှာခိုးအောင်နေရာပြည်ဖြစ်တယ်လို့နေကြရပါတယ်။တချို့ကတော့ထိုင်းနိုင်ငံနဲ့အိန္ဒိယနယ်စပ်ကိုဖြတ်ကျော်ပြီးနေနေကြရတယ်လို့တချို့ကလည်းတောတောင်နေတန်းမှာနေနေကြရပါတယ်။ပြည်တွင်းစစ်ပြေးဒုက္ခသည်တွေမှာလုံလောက်တဲ့ဆေးဝါးအမိုးအကာနဲ့အစားအစာတွေမရှိသလိုတန်ရှင်းမှုနဲ့လုံခြုံမှုလည်းမရှိတဲ့အခြေအနေမှာနေနေရတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်။ဒါကြောင့် UNHCR အနေနဲ့လိုအပ်တဲ့ပစ္စည်းတွေဖြစ်တဲ့ဆောင်းချနာအမိုးအကာအိယာကင်းဆေးဝါးအတုံးဆောင်ပစ္စည်းတွေနဲ့ကိုဗစ်ကာကွယ်ရေးပစ္စည်းတွေကိုထောက်ပံ့ဝေငှပေးနေတယ်လို့လည်းပြောဆိုပါတယ်
Humanitarian access in many parts of Myanmar remains restricted due to insecurity.
Lutadinsanamu Ataupani, Bewebu Kisama, Kanda Chuche Muri, Yinsaniya Zepibari, Lanigo Pesutara, Tuala Wu Quimbuja, Tongyarari, Dilu Kakarine, Yinsaniyarawa, Tayo Doka de Rizigo, Ataupan Bisidi, Yaboga, Tidagan Bidurigube, Atani Yavari. ဒါအပြင်မြန်မာနိုင်ငံမှာကုန်စည်နှုန်းကြီးမြင့်တာအလုပ်အကိုင်မရှိတာဝင်ငွေမရှိတာအခြေခံဝန်ဆောင်မှုလုပ်ငန်းတွေဖြစ်စီနောက်ဆက်ခံရတာအချင်းရှိကြစွာလုံခြုံမှုကင်းမဲ့နေတာတွေကြောင့်မြန်မာနိုင်ငံရဲ့လူသားချင်းစာနာမှုအခြေအနေတွေဟာစိုးရိမ်နေရဆဲဖြစ်တယ်လို့ပြောဆိုပါရတယ်။ဒါအပြင်တိုင်းပြည်မဲ့ရိုဟင်ဂျာ၆သိန်းလောက်ဟာရခိုင်ပြည်နယ်ထဲမှာရှိနေပြီး၁သိန်း၄တောင်၈ထောင်ကျော်လ
ကိုကူညီထောက်ပံ့ဖို့အမေရိကန်ဒေါ်လာ58သန်းနီးပါးလောက်လိုမယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ပြောရေးဆိုခွင့်ရှိသူမက်ထရူဆယ်မက်ကပြောဆိုခဲ့ကြောင်းပါခင်ဗျာ ဘောရရှိနာခင်ဗျာမြန်မာနိုင်ငံမှာပြည်ထောင်စုနေ့ကျင်းပပြီးတော့ဒီရင်းငြိမ်းချမ်းရေးဆွေးနွေးပွဲတွေပြုလုပ်နေတယ်လို့ဆိုပါတယ်ဒါပေမဲ့ကရင်ပြည်နယ်အတွင်းမှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ကရင်ပြည်နယ်ဘက်ကအခြေအနေတချို့ကိုတင်ပြပါရစေ။ KNU ကရင်မျိုးသားအစည်းအရုံးတက်မှ6ထိန်းချုပ်ရနယ်မြေဖြစ်တဲ့မြဝေခရိုင်လေးကေကော်ဒေသနဲ့ကော့ကရိတ်မျိုးနယ်ထဲမှာစစ်ကောင်စီတပ်တွေနဲ့နယ်မြေခံကရင်မျိုးသားလူမျိုးရေးအဖွဲ့ KNLA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေအကြာပစ်ခတ်မှုတွေရှိသလိုစစ်ကောင်စီဘက်ကလည်းဒေသခံခြေရွာတွေကိုလက်နက်ကြီးတွေနဲ့မကြာခဏပစ်ခတ်တာတွေရှိနေတာကြောင့်စစ်ပြေဒုက္ခတွေနေရမပြတ်နိုင်ပဲဆက်လက်ရှောင်တိတ်နေရပါတယ်ဒီအခြေအနေတွေကိုတော့မအေးအေးမာကဆက်ပြောပြပါလိမ့်မယ
် KNU ကရင်မျိုးသားအစည်းအရုံးကျမဟာ6ထိန်းချုပ်ရနယ်မြေဖြစ်တဲ့မြဝတီခရိုင်လေးကေကော်ဒေသနဲ့ကော့ကရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့နယ်မြေခံကရင်မျိုးသားလွတ်မြောက်ရေးတပ်ပူးပေါင်းတပ်ဖွဲ့တွေကြားအရင်ကလောက်ခက်ဆိတ်ဆိတ်တိုက်ပွဲမဖြစ်ပေမဲ့မကြာခဏပြစ်ခတ်မှုတွေကတော့ရှိနေသေးပါစစ်ကောင်စီဘက်ကတော့အမြောက်ကုန်းတွေကနေရွာတွေဘက်ကိုလက်နက်ကြီးတွေနဲ့ပြစ်ခတ်မှုတွေကြောင့်တောင်ရင်မြင့်နီးကစစ်ဘေးရှောင်တွေဟာနေရာမပြောင်းနိုင်ကြသေးဘူးဆိုပြီးစစ်ဘေးရှောင်ဒုက္ခသည်တွေကိုစားတောက်ရေးအကူအညီပေးနေသူတူကပြောပြပါတယ
်ဒီစစ်ကောင်စီဘက်ကပေါ့နော်ဟိုနေ့တိုင်းသူတို့လက်နက်ကြီးနဲ့ပြစ်တယ်ဆိုတော့အခုဆိုရင်ခက်ဆိတ်ပြစ်လာရှိတယ်နောက်ပြီးတော့နေ့ရောညရောပြစ်တာရှိတယ်ဆိုတော့သူတို့ပြစ်တဲ့နေရာကတော့လေကြီးကောနောက်ပြီးတော့ဒီကြီးမြော်ခီးနောက်မနေ့တော့ဖြစ်တာဆိုလို့ရှိရင်ဘလူးကြီးရွာဘက်ကလေခွင်းတွေကိုကြာလာရှိတယ်ငါးလုံးချောက်မှာပေါ့နော်လက်နဲ့ကြည့်ဆိုတော့ကျွန်တော်ဒီနေ့ပဲအဲဒီဘလူးကြီးရွာဘက်ကရှိချောက်နေတော့သွားရခါသူတို့ကကြာတယ်ဆိုတော့မနေ့ရဆိုလို့ရှိရင်တော့ဟို60မမနဲ့အလုံး300လောက်ရှိတယ်150မမနဲ့ဆိုလို့ရှိရင်10လောက်ရှိတယ်ဆိုတော့ပြစ်ကြတယ်ပြစ်ကြတဲ့ခါမှဆိုသူတို့ကဇွာတွေကိုဒီရက်ွက်တွေကိုဟိုမှာဒီ PDP ရှိတဲ့ဘက်ကိုရန်စပ်ကြည့်တဲ့ခါကျတော့ပြူရပြန်နေရဘူးဒါတစ်ချက်ပေါ့နော်နောက်တစ်ချက်ကတချို့ရွာသားတွေကပြီးရရကတို့ရောပြန်ပြီးတော့အချိန်ကြီးစနေနာကြရှိနေပြန်ကြတဲ့အခါမှာတချို့အိမ်ကြီးမှာဟိုပစ္စည်းတွေမရှိတော့ဘူးဟိုရှူသွားကုန်ကြပြီချို့ကစံနေရစမရှိတော့ဘူးအဲဆိုတော့ပြေးရတယ
်နေရပြန်ကြတဲ့စစ်ဘေးရှောင်သူတွေဟာဖေဖော်ဝါရီလ17ရက်နေ့မှာတော့တောင်ရင်မြစ်အနီးကိုပြန်ရောက်လာကြတယ်လို့လည်းပြောပြပါတယ
်အဲဆိုတော့နောက်ဒီနေ့နောက်ဆုံးအချိန်ကဘယ်လိုဖြစ်လဲဆိုတဲ့အခါကျတော့ဖလူကြီးရွာသားမှာပေါ့နော်ဆိုတော့စစ်သားတွေကဒီနေ့အများကြီးစစ်ကောင်စီဘက်ကစစ်သားတွေကအများကြီးရောက်လာတယ်။ဆိုတော့မပြန်နိုင်ကြသေးရတဲ့ဆိုင်အခုထပ်ပြီးတော့ဟိုထပ်ပြီးတော့ဟိုရွာထဲမှာနေလို့မရတော့ဘူး။ဟိုအချိန်ကြီးဟိုပေါ့နော်ဟိုတိုက်ပွဲဖြစ်တဲ့အချိန်ကြီးပဲဒီနေ့နောက်ဆုံးရဆိုလို့ရှိရင်ဖုံးကြီးတွေကစဒီဘက်ကျွန်တော်တို့ဟိုစစ်ဆောင်နေတဲ့နေရာကိုထားရတော့လာလို့တေးရတယ
်။ဖေဖော်ဝါရီလ9ရက်နေ့ကတော့ကရင်မျိုးသားစီယုံတက်မှ6ထိန်းချုပ်ရာကော့ကရိတ်ကြိုက်တုံလမ်းပေါ်ရှိကြာရင်တကေးလမ်းပိုင်းဘက်မှာတော့စစ်ကောင်စီတပ်တွေနဲ့ဒီအမျိုးသားလွတ်မြောက်ရေးတပ်တို့တိုက်ပွဲဖြစ်ခဲ့ပါတယ်။ပြစ်ခတ်မှုတွေဖြစ်ပြီးတဲ့နောက်ဒေသခံတွေဟာဘေးလွတ်ရာကိုပြန်ပြီးတော့တိမ်းရှောင်လာခဲ့ရတယ်လို့လည်းဒေသခံတွေကဆိုပါတယ်။ကော့ကရိတ်မြို့နယ်တွေကမြို့ဟောင်းကျေးရွာ၊တန်ဖကြီးကျေးရွာဘက်မှာတော့နေအိမ်တွေကိုစစ်ကောင်စီဘက်ကဖောက်တွင်းဖျက်ဆီးတာတွေလုပ်ထားတဲ့အတွက်နေထိုင်ရေးနဲ့အစားအသောက်တွေအတွက်အခက်အခဲရှိနေတယ်လို့လည်းဒေသခံတွေကဆိုပါတယ်။ကရင်ပြည်နယ်ဒုပလာယာခရိုင်လေးကေကော်နဲ့မူထရခရိုင်တထုံခရိုင်ညောင်လေးပင်ခရိုင်ဘိတ်ထွေခရိုင်ဒီဘက်မှာတော့စစ်ကောင်စီတပ်တွေဘက်ကစီရေးလှုပ်ရှားမှုတွေနဲ့ရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်နေမြေအတွင်းစစ်ဘေးရှောင်ဒုက္ခသည်အသက်9000လောက်ထိရှိနေတယ်ဆိုပြီး KNU ကဖေဖော်ဝါရီလ10ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ရှင်
ဒါကတော့ခရင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေတွေကိုမအေးအေးမှပြောပြသွားတာပါ။ဗီအိုရဲ့စနေနေ့မနေ့ဖက်အတန်းနဲ့အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။ကုဆက်လက်ပြီးတော့ကျွန်တော်တို့ချင်းပြည်နယ်ဘက်ကအခြေအနေတချို့ကိုတင်ပြကြပါသေးတယ်။ချင်းပြည်နယ်တွင်တိုက်ပွဲတွေကြောင့်အိန္ဒိယဘက်ကထွက်ပြေးတိမ်းရှောင်ခဲ့ရသူတွေထဲမှာအသက်ကြီးတဲ့တက်ကြီးရွယ်အိုပိုင်းတေဆ
ကျွန်တော်တို့ရဲ့ဒေသတွေမှာကြုံတွေ့ခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်စိတ်ပိုင်းရုပ်ပိုင်းဆိုင်ရာထိခိုက်ခံစားမှုတွေရှိနေတယ်လို့ဆိုပါတယ်ဒီအခြေအနေတွေကိုတော့ရန်ကုန်ကပေးပို့လာပါတယ်ကိုခင်မောင်စိုးမင်းကဆက်ပြောပြပါလိမ့်မယ်ရှင်းပြနေမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အိန္ဒိယနိုင်ငံဘက်ထွက်ပြေးခိုလုံနေကြတဲ့စစ်ကြီးဒုက္ခသည်တွေဟာစစ်ဘေးကနေ
ยูบังสิบังที่แกมือเรียกจังแต่จีเรือเรียกเทกาเตซงดูเรียกปูมีอะไรลูกเชนลูกคนยี่เฟสเอชอาร์โอเย่ดูเรียกโอกระซาไลน์ซาโอกาวิวเอโกเปียวบาร์เลยโอ้โหลูกจีนครับล่ะอันนี้ทุกที่ต้องชอบอะไรลูกสิลูกเชนตัวว่าแต่การเล่นชีวิตสโลว์ดีตัวอุ้งเล่นชีวิตโอเบมาจากยามพันดาวมีตีบอร์เรชินเนียมาเศรษฐกิจการเมืองเล่นง่ายสิ
อันนี้ล่ะเราที่โยกการไปที่เชื่อลุงตามมาคุณลุงได้ยังไงมาคุณค่ะสุดท้ายนี้ไงสิเลยเสียว่าก็ทราบว่าโตเรามาแต่กูจะวิ่งเชื่อพ่อโอ้ตัวส่วนใหญ่สังเกตมาอากูนี่เนี่ยเชื่อจริงเนี่ยมาดูบีกันเลยไอ้นี่เป็นกูพี่แกเรียกแบบมาทวีปยืนลุ่มยาวเข้าไปไหมคือยี่เวลานจังกูเดาเสาสีเกียร์ลูกไอ้นี่เนี่ยจะยาวไปมาจากกันมาเป็นปีสองเกี่ยวบาร์เลย
อะไรอยู่พี่อะไรอยู่คุณเอาไปมาปูบีมีอะไรบ้างเลยว่าไอ้เมื่อกี้ว่ากูจะมาพิจารณาสิ่งที่เราเจอเลยจะเช็คอะไรอันนี้จะกูช่วยเหลืออะไรตัวสักสิบสี่ร้อยหรือสิบสามสิบสี่ร้อยแล้วสุดท้ายเราดูช่องนี้เนี่ยอันนี้สุดท้ายบางทีอะไรจะไม่ส่งดีแต่ที่อยู่ดีก็ต้องอันนี้ที่คิดสุดแล้ว
ไอ้เนี่ยในสังกูยาวกว่าเลยแต่จีเวอร์ดูเด็กกะแต่เนี่ยเอาสองบาทกว่าเลยสุรากูรอเสียงก็ยังไม่จารุจีบาร์เลยเลล่าตัวเองแต่ชาวสังกานิกานิโก้จะเว้นเช่นแต่จีเวอร์ดูเตะสองดูบอลเลเซเว้นเช่นที่ชิเมลูสไลน์ซาอุกาพิโอบาร์เลยสิเบลูอันทวีจารีแต่จีเวอร์ดูเฮาในงานยิ่งโชว์ทวีเจตุรุลังยิ่งจงทวีจารีดูการวิจารสวยงามผู้บ้านมุมยาราพินัยเดลูสิจามาอีบิญญาชินวิกาพิโอจาบาร์เลย
ยังงงอยู่กับสิ่งจำใหม่ยี่นุบิญญาคุ้มทุนจีนยาชินดาวตาเอาเมกาวิวเอโกคุลูพิโอบาร์เลยที่การที่นี่มาตรงนี้ที่เอ็นกุยานี่ว่ามองทุกขนาดเลยขนาดนี้อันนี้ขนาดนี้นอกจากยาลายนอกจากเดือดแล้วขนาดนี้ที่มันเป็นอะไรมีที่บาร์เดียวเลยที่เป็นอะไรที่เรียกว่าที่อะไรใครต้องการที่จะรู้ว่าอะไรวันนี้จะมาเรียนรู้อะไรอ่ามันเกิด มันนี่ก็คือขนาดเราดูเขาที่ไหนก็ไหนเนี่ยยังเข้าใจที่เราบอกว่าเราไปทางไหนก็ยังไม่รู้ว่าเราอยู่อะไรเนี่ยมีเรื่องอะไรใช่ที่เรื่องอะไรนะคะถ้าขนาดเราไปทางนั้นเนี่ยแต่ถ้าเกิดว่าเราทำแบบนี้ที่อย่างนี้อยู่ตายเรื่องนี้ทำอะไรก็ได้ดังนั้นเราต้องมีเงินต้องการเงินมาคุณมีดีเยอะแต่เงินมันไม่เยอะเลยอะไรไม่ขายไม่เอาอะไรก็ไม่ได้
ยามาริงานเนี่ยเนี่ยจะเอ็มยาไปมิโซเรมปีเนี่ยเป็นมาโคลงเนเจอร์สเตเบตุกาเดนวิกาต้องดาวจอชีเดเอพีเชมปีเนี่ยเด็กก็ยาอีสเตเบตุกาเดสกันวิมาเลเลดาวจอชีเดลูเชมเพื่อสิทธิ์ชูกาพิบาร์เลอะไรรู้ใจว่าเอ็มเชปวานี่เดชเชมปีเนี่ยมีเอาไปมองโกดีดากี่ปีเนี่ยกี่ปีเนี่ยกี่เชมปีเนี่ยสกายไดโนมาเลโอเอ็มเชทวีเนเจอร์ดูดีเต็งเนี่ยชีชีบาร์เล กูรักทำงานดูการเดียร์สัยมหามินิยมยูเอ็นเอซีไอเอสยินยาเสียอนาคตดีเรียนนั่นเท่านั้นเสียเพื่อวัยลากันนี่นั่นเท่านั้นเสียเพื่อวัยลาที่มีมานิยมมาเสียเพื่อดูการเดลีดได้ดูดาวเทมเนชีบาร์เลยคุณเนี่ยโมเวนโซเมลูโมเลวดาปีนี้เชื่อว่าจุดเด่นคำนั้นทาร์เรตเว่โมเรนกาล่าปีเรนดูการเดลีกูเยี่ยเสียทบันในบุแต่จีจวยอุรีเน่โมเอ็กซ์ซ่ากลิ้งเอรุยเอจามาเย่ซาราลุยฮาดีกาสิงคโปร์เรียพิลานในเดลู
ก็เราเชื่อบีเนี่ยเลยก็สิ่งที่ดูเขาเดี๋ยวนี้ที่นี่เรื่องกูคุ้มเอาส่วนเป็นเปล่าๆตัวละบ้าสั่งเล่นเปล่าๆเป็นแม่ดินเป็นผู้จัดบุกกาสโลชิงก็รอ NLD အစရနင်တောတင်ပကတောစစကြပေါအကတိလိုက်စာမှုပုံမာတင်နဲ့တရာစွဲစုထာတ်အထကရုတိုင်ဝကြု်ဖြော်မင်သိင်ပေတ်ရွေနဲ့သောလာတ်လက်ခံရူခဲ့တ်စတ်မှုကိုစွဲခ်တင်သ်မတင်နဲ့ဖ်ပီဝိုင်လာနစ်ကနေ်ကြာလုရှင်နောက်ဆုံးရော်လ်ခ်ပေးရမှာဖြစ်ပါတ်။တ်မှုတ်တရလုပြာသ်ရေရရှိ၅ရောက်ကိုမနေကသောကြာနေ့ရုံးခြိ်မှစစ်ကြာခဲ့ပါတ်။ဒီခြေတင်သ်ပ်ပြော်ရုကပေးထာတ်တင်ကော။
ကိုရဲမောင်ကပြောပြပေးပါလိမ့်မယ်။ဒေါ်ဆန်းစုကြည်ပေါ်တရားဆွဲဆိုရတဲ့အဂတိလိုက်စားမှုတွေကဥဖြိုးမင်းသိမ်းပေးခဲ့တဲ့ရွှေတွေဒေါ်လာတွေလက်ခံယူခဲ့တယ်ဆိုတဲ့အမှုကိုနေပြီးတော့တရားရုံးမှာဖေဖော်ဝါရီလ17ရက်မှာဆက်လက်စစ်ဆေးပါတယ်။တရားလိုပြတက်တဲ့အဖြစ်ရဲရရှိ၅ရောက်လာရောက်ထွက်ဆိုရလို့တရားရုံးနဲ့နှီးသက်သူတယောက်ကအခုလိုပြောပါတယ်။ ဒီရတဲ့ဒီမှာရောက်ခဲ့တယ်ရှင်။အော်အမှုနမနဲ့သူတို့လာပြီးလို့ဒီကနေဟောက်တယ်တမန်တော်ဒီမှာရောက်ခဲ့တယ်။အဲသူတို့ဆိုင်ရက်ဆက်အရေးပြောရတာပေါ့နော်တော်တော်အတူအတူပြောအောင်အေးအကြမ်းရတော့သူတို့ကဟိုလာသွားတယ်လို့ကြောင်းနေတဲ့ကလေးတွေသက်သက်တူနေတယ်လို့ပေါ့နော်။လာသွားတော့ဟိုဒီတော့ဒီသွားပါလား။အဲမရှိဘူးသူကဒီနေ့ကတခုတည်းရှိနေတာ။ဟိုကလည်းဆက်နေအားရနေမှာတော့ကွာ။ဟိုရှောင်းလေးကြီးဆက်ပ
ဆွဲချက်တင်တဲ့မတင်တဲ့ရှောက်ဲချက်တောင်းတဲ့အတွက် February 25 ရက်မှာအပိတက်ရှောက်ဲချက်တင်ကြရမှာဖြစ်ပါတယ်။ရှေ့ဘက် February 18 ရက်နေ့ကျရင်နေပြည်တော်နဲ့ရန်ကုန်မှာ Dawkins Foundation နဲ့ဆက်ဆက်ပြီးဆွဲဆိုရတဲ့အာဂတိမှုလေးမှုနဲ့ရဟတ်ရင်နှာရမ်းမှု ဝေယူမှုနဲ့ပတ်သက်ပြီးဆွဲဆိုထားတဲ့အာဂရီ၅မှုကိုစစ်ဆေးမှာဖြစ်ပါတယ်။ဒေါခင်ကြီးဖောင်ဒေးရှင်းအတွက်စီးပွားရေးတမန်တော်ဦးထံကဒေါ်လာ၅သိန်းခွဲကို2019နဲ့2020ပြည့်နှစ်တို့မှာလက်ခံရယူခဲ့တယ်ဆိုပြီးဒေါအောင်ဆန်းစုကြည်ကိုနောက်ဆုံးဆွဲဆိုထားတဲ့အာဂရီအမှုကတော့နေပြည်တော်အထူးတရားရုံးကိုရောက်လာခြင်းမရှိသေးသလိုတရားသူကြီးကလည်းတစုံတရာအသိပေးပြောကြားထားတာမရှိဘူးလို့သိရပါတယ်။ ဟာနေမကောင်းဖြစ်နေပေမဲ့အသက်ရှင်လျက်သူမနဲ့အတူရှိနေပါတယ်လို့တောင်ဆန်းစုကြည်ကပြောတယ်လို့ဆိုပါတယ
်။ဘာသာသူပါဦးနေမကောင်းတာပါ။နေမကောင်းမှဒီကဝေးထိုးရမှာပဲဒီတော့ပဲဆိုတာ
။တောင်ဆန်းစုကြည်ကိုစစ်သက်ကအာဏာသိမ်းတဲ့ဖေဖော်ဝါရီလ၁ရက်နေ့ကလေးကစစ်ကောင်စီကဖမ်းဆီးပြီးခုချိန်ထိအမှုပေါင်း၁၈မှုနဲ့တရားစွဲခဲ့ပါတယ်။လောလောဆယ်အမှုပေါင်း9မှုအတွက်ထောင်နဲ့6နှစ်ချမှတ်ခံရပြီးအဂတိမှု17မှုနိုင်ငံတော်လျှို့ဝှက်အပ်တမှုရွေးကောက်ပွဲမှာမလျော်ဩဇာသုံးခဲ့မှုတမှုတို့နဲ့ဆက်လက်တရားရင်ဆိုင်နေရပါတယ်ခင်ဗျာ
ဒါကတော့ကိုရဲမွန်ပြောပြပေးသွားတာဖြစ်ပါတယ် VO ရဲ့အတန်းနဲ့အစီအစဉ်ကိုဆက်လက်နားတော်တာဆင်နေရပါတယ်ခင်ဗျာ
VO American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူလူမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှအတံမြမဝါဒအခြေစင်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေတာနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70p Asia Bin Juru Channel 103ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါလိမ့်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာပါခင်ဗျာ VO ရဲ့အတန်းနဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ30 49နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်တို့အခုဆက်လက်ထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာဆိုလို့ရှိရင်ကတော့အပတ်စဉ်ကဏ္ဍတွေကိုဇက်လိုက်ဇက်တိုက်တင်ဆက်ပေးသွားမှာဖြစ်ပါတယ်နာတော်တာဆင်ရမဲ့အပတ်စဉ်ကဏ္ဍတစ်ခုထဲမှာဆိုလို့ရှိရင်
စီဝါကေချလိုရရမြေချတာဒုတတဲ့အဓိကလေးမျိုးဖွဲ့ထားတာတွေ့ရတယ်ကာဘိုနေတိုက်အဆိုဆီယိတ်ဒီပိုစီရဲ့အယ်ကောလင်းအင်ဂနီယာစ်ဘလော့ခ်အဆိုဆီယိတ်ဒီပိုစီရဲ့
ဒါကတော့မကြာမီထုတ်လွှင့်မဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ထဲမှာအပြည့်အစုံကိုနားတော်တာဆင်ရပါမယ်။ဒါအပြင်ဒီကနေ့ထုတ်လွှင့်မဲ့အပတ်စဉ်ကဏ္ဍတွေထဲမှာဆိုလို့ရှိရင်အမျိုးသမီးကဏ္ဍ၊အမေရိကန်သခင်သုတဆုံနဲ့အမေရိကန်သခင်စတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုပထမအဦးဆုံးအနေနဲ့ကတော့အမျိုးသမီးကဏ္ဍအစီအစဉ်ကိုဥစွာတင်ဆက်ပါမယ်။ကဘာကြီးပုံမိုပူနွေးလာမှုနဲ့အတူရာသီဥတုဖောက်ဖြောက်တိခါမှာခင်ဗျာဖောက်ပန်ပြောင်းလဲမှုကို
Kabatamon Pomo Chondri Lani Yarane Mia, Dago Ten Chong Naimo, Tawa Pawinjin Ten Ten Ye, Flo Shah Duriga, Taito Nizadalo Kabami, Yeshe Saint Lan Ye, Dre Ludu, Jen Zigale, Kutan and Nebega, Tonight by Senza Losan La Jabare UK Nangam, Brighton Yuga, Tunapu Dugaro, Tude da Kanjit Shout, some peer plastic Pisidigo Lanan call you Suzamiro, and looking up Pisili Pandini Bare, Tu Baja Kulu Loda Bale.
ကမ္ဘာ့တဝန်းပလတ်စတစ်ပစ္စည်းသုံးစွဲမှုတွေတိုးလာတာနဲ့အမျှအလွယ်တကူပျက်စီးပျောက်ပြတ်မသွားနိုင်တဲ့ပလတ်စတစ်ဆွန့်ပစ်ပစ္စည်းတွေဟာနှစ်စဉ်တန်ချိန်တန်း300လောက်ထိရှိလာနေပြီးတဘာဝပတ်ဝန်းကျင်ကိုအကြီးအကျယ်ထိခိုက်ပျက်စီးလာနေတယ်လို့တဘာဝပတ်ဝန်းကျင်ရဲ့ကုလသမဂ္ဂအစီအစဉ် UN EPA ကတတိပေးချပါတယ်။ပင်လယ်သမုဒ္ဒရာတွေရဲ့ရောက်လာတဲ့ပလတ်စတစ်ဆွန့်ပစ်ပစ္စည်းပေါင်းဟာနှစ်စဉ်တန်ချိန်800လောက်ရှိပြီးရေးတော်ဝါတွေနဲ့သူတို့ရှင်သန်နေထိုင်တဲ့သမုဒ္ဒရာတွေရဲ့ဂေဟာစနစ်တွေပျက်စီးတင်ကောလာတဲ့အထိချိန်ချမှုတွေဖြစ်လာစေပါတယ်။ဒါကြောင့်လည်းဒီလိုပလတ်စတစ်အမှိုက်တွေကိုဘယ်လိုထိန်းချုပ်ကြမလဲ၊ဘယ်လိုပြန်လည်အသုံးပြုပြီးတဘာဝပတ်ဝန်းကျင်အတ
များပြားလာရောက်လို့ရှိတဲ့နေရာဖြစ်တယ်လို့စွန့်ပြအမိုက်တွေကလည်းပေါ်ပါတယ်။ဒါကြောင့်သူနာပြုဆီယမအပလင်အတွက်တနေ့တနေ့ကျန်းစီမှာရှိနေတဲ့အမိုက်တွေကကောက်လို့မကုန်နိုင်အောင်ဖြစ်နေရပါ။သူကောက်ယူလာတဲ့စွန့်ပြပလတ်စတစ်အမိုက်တွေကိုအကောင်းဆုံးပြန်လည်အသုံးပြုနိုင်မဲ့နည်းလမ်းတစ်ခုကိုသူနာပြုဆီယမအပလင်ရှာတွေ့ခဲ့ပါတယ်။စေယုံမှာပြင်ပန်းမဲ့အလွတ်လုပ်ပြီးပြန်လာတဲ့အခါတိုင်းအနုပညာလက်ရာတချို့ဖန်တီးပြီးစိတ်အပန်းပြေလေးရှိတဲ့ Appling ဟာကိုဗစ်ကာလအတွာလာကန့်သတ်မှုတွေရှိနေတဲ့အချိန်မှာသူစုဆောင်းကောက်ယူထားတဲ့ plastic ဆွန့်ပစ်ပစ္စည်းတွေနဲ့အနုပညာလက်ရာတွေကိုစတင်ဖန်တီးလာခဲ့ပါတယ်။ဒီလိုဖန်တီးရတာကသူ့အတွက်အကောင်းဆုံးစိတ်အပန်းပြေနည်းဖြစ်တယ်လို့ဆွန့်ပစ် plastic တွေကိုပြန်လည်အသုံးပြုတဲ့အတွက်သဘာဝပတ်ဝန်းကျင်ထိခိုက်မှုနည်းစေဖို့လည်းသူကအဓိကရည်ရွယ်ပါတယ်။အနုပညာဖန်တီးသူတယောက်အနေနဲ့အယောင်သွေးစုံတဲ့ပစ္စည်းလေးတွေထွက်တဲ့အခါမှာဝမ်းသာရပေမယ့်ဒါကပလတ်စတစ်ဆွန့်ပစ်အမိုက်တွေဖြစ်နေတဲ့အခါမှာတော့ဒီလိုပလတ်စတစ်တွေရဲ့တက်ရောက်မှုကိုတွေးမိပြီးစိတ်မကောင်းဖြစ်ရပြန်တယ်လို့သူနာပြုဆီယာမဆမ်မီအပလင်ကပြောပါတယ်
။ Anything colorful I'm happy to find it makes me it's sad because in one
အယောင်သွေးရှိတဲ့ဗားပစ္စည်းလေးပဲတွေ့ကျွန်မပြောပါတယ်။အဲ့ဒါလေးတွေကအမှုပညာဖန်တီးဖို့အတွက်တော့အင်မတန်ကောင်းတာမို့တစ်ဖက်မှာဒါလေးတွေတွေ့ရင်ကျွန်မစိတ်ထဲမှာပျော်မိပေမဲ့တစ်ဖက်မှာတော့လည်းဒီပစ္စည်းတွေကဘာလို့ကန်းချီမှာရှိနေရတာလဲဆိုတဲ့အတွေးနဲ့စိတ်မကောင်းဖြစ်မိပါတယ်။ဒီပလတ်စတစ်အမိုက်တွေကဒီလိုနေရာမှာမရှိသင့်ဘူးလေ။ပြီးခဲ့တဲ့နှစ်တွေအတွင်းမှာကျွန်မတယောက်တည်းရှာတွေ့တဲ့ပစ္စည်းတွေတင်အတော်ကိုများတာပါ
။သူတယောက်တည်းရှာဖွေတွေးရှိတဲ့ပလတ်စတစ်ဆွန့်ပစ်ပစ္စည်းတွေတော့မရေမတွက်နိုင်ဖြစ်နေတယ်ဆိုရင်နေ့စဉ်ဒီလိုဆွန့်ပစ်ပစ္စည်းတွေဘလောက်တောင်ရှိနေအောင်လဲဆိုတာတွေးပြီး Appling ကတော့စိတ်မကောင်းဖြစ်နေတဲ့သူပါ။ဒါကြောင့်လဲဒီလိုဆွန့်ပစ်ပစ္စည်းတွေကိုတက်နိုင်တဲ့လောက်ပြန်လဲအသုံးပြုတယ်လို့ပြောပါရယ်။သူ့အနေနဲ့အယောင်သွေးစုံပစ္စည်းတွေနဲ့အနုပညာလက်ရာတွေဖန်တီးပြတာကတော့ဗြိတိန်မျိုးကလိင်တူစုံမဲ့သူတိုင်ဝမ်ကိုထင်ဟပ်စေတဲ့တက်တန့်ရောင်စုံသင်္ကေတကိုဖော်ပြရာရောက်စေဖို့ဖြစ်တယ်လို့ဗြိတိန်မျိုးသားကျန်းမာရေးဌာန NHS ကျန်းမာရေးဝန်ထမ်းတယောက်အနေနဲ့လဲဒီတက်တန့်ရောင်ဟာကပီးကာလာအတွင်းNHS ကျန်းမာရေးဝန်ထမ်းတွေကိုထောက်ခံအားပေးကြောင်းပြသတဲ့သင်္ကေတတစ်ခုဖြစ်နေတာကြောင့်ပါလည်းလူပုံစံနဲ့ပဲဖြစ်ဖြစ်သူ့အတွက်ကတော့အခုလိုပလတ်စတစ်ဆွန့်ပစ်ပစ္စည်းတွေကိုပြန်လည်အသုံးပြုဖို့ကတိတ်ကိုအရေးကြီးပါတယ
် We're seeing waste as a resource I think is really really important and this stuff would have just
ဆွန့်ပစ်မိုက်တွေကိုတနည်းရရမှာအသုံးပြုနိုင်တဲ့ပစ္စည်းတစ်ခုဖြစ်မြင်ဖို့ကအင်မတန်ကိုအရေးကြီးပါတယ်မဟုတ်ရင်တော့ဒီပစ္စည်းတွေဟာမြေကြီးဒါမှမဟုတ်အမိုက်ပုံတွေထဲမှာပဲရှိနေမှာပါအခုလိုပြန်ပြီးတော့တုံးလိုက်တော့တယောက်ယောက်ရဲ့အိမ်နေရာမှာအနည်းဆုံးနှစ်အနည်းချင်းတော့ပဲဖြစ်ဖြစ်တယောက်ယောက်အတွက်နှစ်လိုပွဲရအရာတစ်ခုဖြစ်တော့ရှိနေနိုင်ပါလေ
အစပိုင်းမှာတော့သူ့ရဲ့အနုပညာဖန်တီးမှုတွေကိုပြည်တော်စုတွေနဲ့မိတ်ဆွေတွေအတွက်လက်ဆောင်ပစ္စည်းလေးတွေအဖြစ်စပြီးဖန်တီးခဲ့တာပါ တပိမဲ့နောက်ပိုင်းမှာတော့သူ့ရဲ့လက်ရာတွေတစားတစားလူတိများလာခဲ့ပြီးလန်ဒန်မြို့တော်ကပါမှာယူသူတွေရှိလာပါတယ်အလွယ်တကူပြည့်စည်ပြောက်ပြဲမသွားနိုင်တဲ့ plastic အမိုက်တွေကမ္ဘာပေါ်ကသမုဒ္ဒရာကြီးတွေထဲမှာဘလောက်ကြာကြာကလေးကဘလောက်တောင်များများရှိနေမလဲဆိုတာကတော့သူနာပြုဆီယာမာ airplane ရှာဖွေစုဆောင်ရရှိတဲ့စွန့်ပစ်ပစ္စည်းတွေကိုကြည့်ယူနေတယ်သိနိုင်ပါတယ်
I found quite a few old finds on the beach a few months ago. I found a plastic bottle, very liquid bottle.
ဟိုနှစ်တော့ကြာကပစ္စည်းတချို့ကိုတော့မှကမ်းခြေမှာကျွန်မရှာတွေ့ဘူးပါတယ်။တိတ်မကြာခင်လအနေငယ်တုန်းကလည်း ferry တစ်စိတ်ရေဘူးလေးတစ်ခုကျွန်မတွေ့ခဲ့တယ်။အဲ့လေးဆိုရင်1980ဒီလိုနှစ်တွေလောက်ကဘူးလေးလို့ထင်ပါတယ်။ Round Tree Smarty Chocolate ဘူးဖုံးလေးလည်းရှာတွေ့ဘူးတယ်။အဲ့ဒါကလည်း1960 80လောက်တုန်းကပစ္စည်းတွေပါ။အခုထိအကောင့်တိုင်းရှိနေကြတော့မယ်ဒီမှာကြည့်လေ။
ပလတ်စတစ်အမိုက်တွေဟာနှစ်ပေါင်းရာနဲ့ချီတဲ့အထိပြက်ပြဲမသွားနိုင်ပါဘူး။ဒီလိုအလွယ်တကူမပြက်စည်းတဲ့ပလတ်စတစ်အမိုက်တွေပင်လယ်ထဲစွန့်ပစ်ကြတဲ့အခါရေသရဝါတွေအများအပြားထိခိုက်ပျက်စီးကြရပါတယ်။ဒီအထဲမှာရှားပါပင်လယ်လက်ကြီးတွေလည်းပါပါတယ်။ပလတ်စတစ်တွေကိုမထိန်းချုပ်နိုင်တာကတချို့ရေသရဝါတွေကိုမျိုးတုံးတဲ့အထိအန္တရာယ်ဖြစ်နိုင်တဲ့ဆူရာကိုသဘာဝပတ်ဝန်းကျင်အရေးဆောင်ရွက်နေသူတွေကလည်းသတိပေးနေကြတာပါ။ဗြိတိန်မြို့မှာရှိတဲ့ကမ္ဘာရှိအကျဆုံးအနဝပြတိုက်Sea Life Printer မှာစီမံကုတ်ကဲရေးမှုလုပ်နေတဲ့ Joe Williams ကတော့ plastic စွန့်ပစ်ပစ္စည်းတွေကြောင့်ပင်လယ်လေကြီးတွေရှင်သန်ရေးအန္တရာယ်ဖြစ်လာစေတယ်လို့ပြောပါတယ်
။ Turtles can be affected by plastic. They often view their food, which they would normally eat jellyfish in the wild, a plastic bag for a turtle.
plastic တွေတောင်လေတွေအန္တရာယ်ဖြစ်စေပါတယ်။လေတွေဟာသဘာဝအတိုင်းနေထိုင်သွားလာချိန်မှာ jelly ငါးလွေးတွေကိုစားကြပါတယ်။စွန့်ပစ် plastic အိတ်တွေက jelly ငါးနဲ့အတော်လေးတူကြပါတယ်။ဆိုတော့လိတ်တွေအတွက်က plastic တွေအိုးဒါငါတို့အစားပဲစားမယ်ဆိုတာမျိုးနဲ့စားကြတာပါ plastic တွေသူတို့ဥရဲရောက်တဲ့အခါမှာတော့အန္တရာယ်ဖြစ်ပြီးတေကြရပါတယ
်သမုတ်တရားတွေလည်းရောက်လာတဲ့ plastic အစိတ်အပိုင်းအစာအနာ၄၀၈တန်းလောက်ရှိတယ်ဆိုတာကိုသိရင်လူတွေအားအသင့်ကောင်းတင်နိုင်ပါတယ်လို့လည်း Williams ကပြောပါတယ်အခုနောက်ပိုင်းကာလတွေမှာအခြေအနေကပိုးပြီးတော့ဆိုးလာတယ်လို့သူကပြောပါတယ်
I mean I've been doing beach cleans here for 7 odd years and it way
ဒီကပင်လယ်ကမ်းခြေတွေတန်ရှင်းနေသေးဖို့ကျွန်တော်ကြိုးပမ်းလှုပ်ဆောင်နေတာ9နှစ်ရှိနေပါပြီဒီကာလတစ်လျှောက်လုံးမှာဒီနှစ်ကတော့အရင်နှစ်တွေကထက်အများကြီးပိုဆိုးလာပါတယ
်ပင်လယ်ရေဟာတစ်ချိန်လုံးစီးနေတယ်လို့ရေစီးကြောင်းတွေကလည်းပြောင်းလဲနေတာကြောင့် plastic အမိုက်တွေဟာလည်းဒီလိုရေစီးနေအတူရေနဲ့နမိတ်အကန့်အသတ်မရှိရွေ့လျားမျောပါနေကြတာပါဒါကြောင့်တနေရာတိုင်းမှာတန့်ရှင်းနေအောင်လုပ်နေုံနဲ့မလုံလောက်ပဲနေရာတိုင်းမှာအားလုံးကဝိုင်းဝန်းဆောင်ရွက်ကြဖို့လိုအပ်တယ်လို့ Williams ကပြောပါတယ
် Quite hard to think that leaving a plastic bag on Brighton Beach could affect a loggerhead turtle in Greece but it most certainly
Brighton ကမ်းခြေမှာ plastic အိတ်တလုံးပစ်ချထားခဲ့လိုက်တာကဂရိနိုင်ငံမှာရှိတဲ့ရှားပါပင်လယ်လိပ်တွေကိုထိခိုက်စေလိမ့်မယ်လို့တွေးဖို့ကခက်ကောင်းခက်ပါလိမ့်မယ်ဒါပေမဲ့ဒါကတကယ်ကိုဖြစ်နေတာပါသမုဒ္ဒရာရေစီးကြောင်းတွေရဲ့အပြောင်းအလဲရေရှားမျောပါဖို့လွယ်တဲ့သဘာဝတွေအရ plastic အမိုက်တွေဟာကမ္ဘာတဝန်းဘယ်နေရာကိုမှဆိုရောက်သွားနိုင်ပါတယ
်။ဒါကြောင့်လဲသူနာပြုဆီယာမလေးအေပလင်းကတော့သူ့ရဲ့အနုပညာပစ္စည်းတွေဖန်တီးဖို့အတွက်လိုအပ်တာပဲဖြစ်ဖြစ်မလိုအပ်တဲ့အရာပဲဖြစ်ဖြစ်ကမ်းခြေကိုရောက်လာတဲ့ plastic အမိုက်မျိုးစုံကိုကောက်ယူဖယ်ရှားပေးပါတယ်။ဒီကနေ့ကမ္ဘာကြီးကြုံနေရတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာပြဿနာတွေထဲမှာအကြီးမားဆုံးပြဿနာကြီးနှစ်ခုကရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့plastic ညင်ညာမှုပြဿနာဖြစ်တဲ့ဆိုတာကိုကျွမ်းကျင်ပညာရှင်တွေကထောက်ပြပြောဆိုထားကြပါတယ်။ကမ္ဘာကြီးပူနေမှုဖြစ်စေတဲ့ဖန်လုံအိမ်တန်းငွေထုတ်လုပ်မှုဖြစ်စေတဲ့အကြောင်းရင်းတွေထဲမှာ plastic ပစ္စည်းနဲ့အမိုက်တွေပါပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုဟန့်တားရေးအစိုးရတွေနဲ့ဖွဲ့စည်းထားတဲ့ Intergovernmental Panel on Climate Change အဖွဲ့ကသုတေသီတွေရဲ့လေ့လာချက်အရဆိုရင် plastic ထုတ်ကုန်တွေနဲ့ plastic စွန့်ပစ်ပစ္စည်းတွေကြောင့် 2019 ခုနှစ်အတွင်းဖန်လုံအိမ်တန်းငွေထုတ်လုပ်မှုပမာဏတန်ချိန်350အထိရှိခဲ့ပြီးဒါကိုမထိန်းချုပ်နိုင်ဘူးဆိုရင်လာမယ့်2050ခုနှစ်ကျရင် plastic ကြောင့်ဖြစ်လာတဲ့ဖန်လုံအိမ်တန်းငွေထုတ်လုပ်မှုဟာတန်ချိန် 1.8 ဘီလီယံအထိဖြစ်လာလိမ့်မယ်လို့သတိပေးထားပါတယ်။ကမ္ဘာကြီးပုံမှုပူနွေးလာတာနဲ့အမျှရာသီဥတုဖောက်ပြန်မှုတွေရဲ့ဒဏ်ကိုလူသားတွေတိုးပြီးတော့ခံစားလာနေကြရတာပါ။ဒါကိုဟန့်တားဖို့မှာကမ္ဘာကြီးပူနွေးမှုကိုဖြစ်စေတဲ့ဖန်လုံအိမ်တန်းငွေထုတ်လုပ်မှုကိုလျှော့ချဖို့ဆိုရမှာလေ plastic ပြဿနာကိုမဖြေရှင်းပဲခြံထားလို့မရနိုင်ပါဘူး။ကမ္ဘာကြီးပူနွေးမှုနဲ့ကမ္ဘာတဝန်းကြုံနေရတဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုစုပေါင်းကာကွယ်ဟန့်တားဖို့ဆိုရမှာတော့ နိုင်ငံတွေအစိုးရတွေပူးပေါင်းဆောင်ရွက်မှုကအရေးကြီးတယ်လို့ထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုတွေရှိလာအောင်လူတဦးချင်းတယောက်ချင်းစီကလည်းချာဝင်သိစိတ်နဲ့ကိုတက်နိုင်တဲ့ဘက်ကနေပူးပေါင်းပါဝင်ဆောင်ရွက်ဖို့အရေးကြီးပါတယ်။ဗြိတိန်မျိုးကသူနာပြုဆီယာမအက်ပလင်းလိုချာဝင်သိနိုင်ငံသားတွေအများပြလိုအပ်နေတဲ့စူရာကိုတင်ပြရင်းဒီသတင်းပန်အမျိုးသမီးခန္ဓာကိုဒီမှာပဲရနာခွင့်ပြုပါရှင်။ကျွန်မသင်ပြပေးပါရှင်။
ကာရဘခင်ဖြူထွေးတင်ဆက်တဲ့အမျိုးသမီးကဏ္ဍအစီအစဉ်ကိုနောက်တော့ဆင်ခဲ့ရတာပါအခုဆက်လိုက်ပြီးတော့အပါစေကဏ္ဍတစ်ပုဒ်ကိုတင်ပြပါဦးမယ်သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်ဒီတပတ်မှာတော့နယူးယောက်ကကျောင်းတွေမှာတပတ်တည်းရဲ့တတ်တတ်လို့ကျွေးတဲ့အကြောင်းပြည်နယ်တချို့ကစာသင်ကျောင်းတွေမှာနှကောင်းစီးမတက်မနေရစီမင်းစည်းကမ်းတွေပြန်လဲရုပ်သိမ်းတော့မယ်ဆိုတဲ့အကြောင်းဒါအပြင်နိုင်ငံတော်သွေးလူရှင်တွေလိုအပ်နေတဲ့အကြောင်းစတာတွေကိုဒီတပတ်မှာကိုအောင်ကစူးစီးပြောပြထားပါတယ်
ဒီဝိုင်လာသမင်းကစတာပြီးတော့နယူးယောက်မြို့ကကျောင်းတွေမှာကလေးတွေကိုတောက်ကြနေတဲ့တက်တက်လွတ်ကျွေးတဲ့အစီအစဉ်နယူးယောက်မြို့ပညာရေးဌာနကကြေညာခဲ့တာပါကလေးတွေစားတဲ့အစားအစာတွေမှာ cheese pizza စသဖြင့်နို့နဲ့ပတ်သက်တဲ့အစားအစာတွေကိုကျွေးနေရကနေအခုလိုစတင်ပြောင်းလဲလိုက်ကြပါနယူးယောက်မြို့တော်ဝန် Eric Adams က
We feed our healthcare crisis.
ကိုကျန်းမာရေးအတွက်ပဲဂရုမစိုက်ပဲဖြစ်နေတာပါ။ကလေးတွေမှာအဝလွန်တာ၊စီးကျိုယောဂါဖြစ်ကြတာတွေနဲ့ပတ်သက်ပြီးပြောဆိုဆွေးနွေးကြပေမဲ့ကျောင်းတွေမှာကျွေးတဲ့အစားအစာတွေဟာကျန်းမာရေးကိုထိခိုက်စေတာတွေ့ရပါတယ်။ကျွန်တော်ကကလေးတွေမျိုးတော်ဝင်မဟုတ်ပေမဲ့လည်းကလေးတွေအတွက်ရွေးချယ်စရာလမ်းတွေဖွင့်ထားပေးဖို့လိုပါတယ်။ကလေးတွေကလည်းကျောင်းကအစားအစာတွေပိုကောင်းအောင်လုပ်ဖို့ပြောနေတာဆိုတော့ကျမရေးအတွက်တင့်တော်တဲ့အစားအစာတွေအတက်နိုင်ဆုံးရွေးချယ်ပြင်ဆင်ပေးထားပါတယ်
။အမေရိကန်ပြည်အောင်စုကကျောင်းတွေမှာအသီးအရွက်လဲနှိမ့်စင်နေတဲ့အမြဲကျွေးလေးရှိပါတယ်။ဒါပေမဲ့အခုအခါမှာတော့တပတ်ကိုတရက်တက်တက်လွတ်တာကျွေးမှာပါ။ Barnett Medical Center ကဒေါက်တာ Vanita Raman က
This way of eating is going to
serve အကျိုးကျေးဇူးတော်တော်များများခံစားရမှာပါဒီအလေးထားဟာကလေးဘဝအတွက်သာမဟုတ်ဘဲသူတို့ဘဝတစ်လျှောက်လုံးအတွက်လည်းအထောက်အကူဖြစ်စေပြီးကဘာကြီးအတွက်ရောဒီကဘာကြီးထဲမှာရှိတဲ့တခြားသိစံတွေဘေးဒုက္ခမရောက်စေဖို့အတွက်လည်းဖြစ်ပါတယ်ငယ်ရွယ်စဉ်ကတည်းကအခုလိုစားသုံးတဲ့အလေးအထားပြုစုပျိုးထောင်ပေးခြင်းအပြင်အနာဂတ်အတွက်အကျိုးကျေးဇူးဖြစ်ထွန်းစေမယ်လို့ထင်ပါတယ်
ကတလမစားခြင်းတွေကတော့ကျိုတင်မှာကြားထားနိုင်တဲ့အပြင်ကလေးတွေစားလို့ရှိတဲ့နှုတ်၊မြေပဲယိုဂျယ်လီဆန်ဒွိချ်နဲ့တခြားစားစရာတွေလည်းအားလုံးထားပြီးထားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကလေးမိဘတူဖြစ်တဲ့ရာနီက
တောက်ကြနေတတ်တတ်လွကျွေးမယ့်အစီအစဉ်ကိုသဘောကျပါတယ်။ကလေးတွေအတွက်ကျန်းမာရေးနဲ့ကိုင်းမြေရဲ့အစားအစာရွေးချယ်ပြီးတော့စားတတ်အောင်လေ့ကျင့်ပေးရလဲရောက်ပါတယ်။အသားမစားတဲ့သူတွေအတွက်လည်းအဆင်ပြေပါတယ်။
ကတလို့စားရကြောင်းသွေးတို့နှလုံးကိုလက်စထရောများတာစားရတွေကိုရှောင်ရှားနိုင်မှာဖြစ်တယ်လို့ကျန်းမာရေးလည်းပိုကောင်းထင်ပါတယ်။အသားမစားရကြောင်းဒရဝါတွေလည်းနာကျင်စရာမလိုတော့ဘဲကဘာကြီးအတွင်းကဂေယစနစ်ကိုထိမ့်သိမ်းဆောက်ရှောက်ရတာလည်းရောက်ပါတယ်။ကလေးမိဘတူဖြစ်တဲ့မီရှယ်ဟူးက
I think it's a great opportunity to let them
ကတလို့စားရဆိုတာဘာလဲဆိုတာကိုသိဖို့အခွင့်အရေးကောင်းတစ်ခုပါ။ဘဝမှာအစားအစာကိုဘယ်လိုရွေးချယ်စားသုံးမလဲဆိုတာကိုလည်းသိစေတာကြောင့်ဒါဟာအကြံကောင်းတစ်ခုလို့ထင်ပါတယ်ရှင်။
ဒီအမျိုးမှာကျောင်းပေါင်း1800ကျော်ရှိပြီးကျောင်းသားကျောင်းသူသက်တမ်းသသိန်းကျော်ရှိပါတယ်ခင်ဗျာ။ကိုဗစ်ကူးစက်မှုတွေရောကျလာတာကြောင့်ပြည်နယ်တချို့မှာနှာခေါင်းစည်းပဖြစ်မနေကံမဲ့စီမင်းကိုပြန်ဖြတ်သိမ်းပါတော့မယ်။ကိုဗစ်စီမင်းစီကံတင်းတင်းကြပ်ကြပ်ထုတ်ပြန်ကင်ွယ်ခဲ့တဲ့ဒီမိုကရက်ပြည်နယ်အုပ်ချုပ်ရေးမှုတချို့ကတာမန်လူနေမှုပုံစံအတိုင်းဖြတ်သန်းနိုင်အောင်အခုလိုဆောင်ရွက်တာပါ။ယူဂျာစီပြည်နယ်အုပ်ချုပ်ရေးမှု PL Mafia က
Because of the dramaticdecline
ကိုဗစ်ကူးစက်ကိုညှော်နေတာကြောင့်မလ9ရက်ဒီနေ့လာနေ့ကစပြီးကျောင်းတွေမှာနှောင်းသီးတက်မယ်ဆင်းရဲကိုပြန်ဖယ်ရှားသွားပါမယ်။ပြည်နယ်အတွင်းကလေးသင်းဌာနအားလုံးအတွက်လည်းဒီတိုင်းပဲလုပ်သွားမှာပါ။
အမေရိကန်ပြည်ထောင်စုမှာကိုဗစ်ကရောဂါကာလစကတည်းက Republican နဲ့ Democrat နိုင်ငံရေးအခြေခံယက်တီချက်ပေါ်ကနေနှောင်းသီးတက်ဖို့မတက်ဖို့ကာကွယ်ဆေးထိုးဖို့မထိုးဖို့ပြင်းပြင်းထန်ထန်သဘောထားကွဲလွဲခဲ့ကြပါရယ်။နှောင်းသီးတက်စရာမလိုတော့တဲ့စီမင်းထုတ်ပြန်မှာဖြစ်ပေမဲ့လည်းကိုနဲ့သဘောထားမတိုက်ဆိုင်သူတွေကိုစန့်ကျင်ရှုတ်ချတာမျိုးလည်းမလုပ်ဖို့အုပ်ချုပ်ရေးမှူးမာဖီကတတိပေးပါရယ်။
any student, educator, or staff member, or visitor.
Somebody, Sia Samari, when any town lare to the Rema, the Hansi Dutchin is to the Latinimari. Children Hansi Dutta to the Longjana, Nigenari, Lome, Suyen, Changa, Chechen, Yeyu, Nyolindalu, the Hansi Dutta to the Go, Kimata, Nigenarigu, Tigan Pidomale Mobile.
I'm excited because gym is so hard to run with like
Jim Swing, Nakonsi Ne Tiara, Yan Kapare, Abu Nakonsi Tessiam Luroino, Lululele Tessulu Yavari, Inche Panashi to address Josiam Lula Angu Kapare.
The Chomi Varigaro, Chimitangan, Simisi Gunri, Chachala Mane, but the Pira Suin Jong Bioare, Kawazi Tutare, Clearing Yalare, Ka, Satin Jauni Ma, Yoga Kuseta Mumishi Usuino, Gulu Simi, and Bionago, the Bondu Yellow Suare, Jana Miva Upchit, Stephen White Ka.
It's kind of early to say that. I think it's
Chachin Lange. ခုတက်စီယာမလို့တော့ဘူးဆိုရင်တော့အချိန်စောလွန်သေးတယ်လို့ပြောရမှာပါနှာခေါင်းစည်းတက်တယ်ဆိုတာကိုကျမ်းမာရဲ့အတွက်အကာအကွယ်ပါကလေးတွေကလည်းနှာခေါင်းစည်းမတက်ချင်ကြတာကိုသိပါတယ်ဒါပေမဲ့ကျွန်တော်သားလည်းကျောင်းတက်နေတာဆိုတော့သူတို့ယောဂကုသမခံရအောင်ပါလူငယ်တဲ့တရင်ပတ်တွင်အင်ဂျီရောမှာသမရဂျူဘိုင်နဲ့ပြည်တဲ့အချိန်မှုတွေတွေ့ဆုံခြင်းကယောဂကာလမတိုင်ခင်ကလူနေမှုပုံစံအတိုင်းပြန်သွားနိုင်
တမပတ်အတွင်းမှာပဲကျောင်းတွေမှာနှကောင်းစည်းမတက်မနေရစီမင်းပြန်ရုပ်သိမ်းခဲ့တယ်လို့နယူးယောက်နဲ့ Connecticut ပြည်နယ်တွေမှာလည်းအဆောက်အုံတွေနှကောင်းစည်းတက်ရမယ်စီမင်းနဲ့ပတ်သက်ပြီးပြန်ရုပ်သိမ်းမှုအခြေအနေကိုစစ်ဆေးနေပါတယ်ခင်ဗျာအမေရိကန်ပြည်အောင်စုတဝမ်းသွေးလူရှင်တွေအကြီးကျယ်လိုအပ်နေတယ်လို့အမေရိကန်တက်ချင်တဲ့အဖွဲ့ကြီးကပြောပါတယ်နိုင်ငံတဝမ်းလိုအပ်နေတဲ့သွေး40ရာခိုင်နှုန်းကိုဖြည့်ဆည်းပေးနေတဲ့အမေရိကန်တက်ချင်တဲ့အဖွဲ့ကြီးကအခုချိန်မှာသွေးရှားပါတာကြောင့်ခွဲစိတ်မှုအချို့နှောင့်နှေးကြံ့ကြာနေတယ်လို့လည်းပြောပါတယ်ကာယောဂကာလစကားစကားနေအခုချိန်တွင်သွေးလိုအပ်ချက်ဟာ10နှစ်ကျော်အတွင်း10ရာခိုင်နှုန်းလောက်အထိထိုးစင်းသွားတယ်လို့သွေးလူဗန်တွေဆေးရုံတာဝန်ရှိသူတွေကပြောပါတယ်တက်ချင်တဲ့အဖွဲ့ပြောခွင့်ရကာရီဒက်တန်က
ကျမတို့အနေနဲ့တနင်္ဂနွေလုံးအတိုင်းသာအနေထားရသွေးလိုအပ်နေပါတယ်။တခါတလေဆိုရင်တရက်စာတော့လက်ကျန်မရှိပါဘူး။ဒါဟာတကယ့်ကိုစိုးရိမ်ရတဲ့အနေထားဖြစ်ပြီးဘယ်လိုနာကိုဦးစားပေးသွေးသွင်းပေးရမလဲ။ဘယ်သူကိုစောင့်ခိုင်းရမလဲဆိုတာဆရာဝန်တွေအနေနဲ့ခက်ခက်ခဲခဲစဉ်းစားရတဲ့အခြေအနေရောက်နေပါတယ်။
2019ခုနှစ်တုန်းကဆိုရင်သွေးအလူရှင်တွေရဲ့25ရာခိုင်နှုန်းဟာတက်တိုကောလိပ်ကျောင်းသားတွေဖြစ်ပြီးတော့2010မှာတော့10ရာခိုင်နှုန်းသာရှိတော့တယ်လို့တက်ချင်ဒီအဖွဲ့ကပြောရတယ်ကျမ၏ဝန်ထမ်းတွေရှာပါမှုနေထိုင်မကောင်းဖြစ်ကြသူတွေများတာကြောင့်လဲသွေးအလူခံရက်ကိုရွှေ့ဆန်းရတာတွေလည်းရှိပါတယ်သွေးအလူရှင် Angel Carney က
the pandemic kept everybody in and there's not as many like blood
drives ကိုသွေးလူရှင်တွေပြန်ပြီးတော့များလာပြီပဲဒါကရေရှည်ဖြည့်ရှင်းရမယ့်ပြဿနာမျိုးပါခွဲစိတ်ရတာတွေလည်းများလာတော့လာပေါင်းအတော်ကြာအတွက်သွေးလူရှင်တွေကဆက်ပြီးတော့လူနေပါတယ
်နိုင်ငံတော်ဝန်အကြီးအကျယ်သွေးလူရဲ့နေကြောင်းချက်ချင်းဒီအဖွဲ့ကဇန်နဝါရီလလည်းအတွင်းကြီးညပြီးမှတော့သွေးလူဒဏ်ဓာရီပြန်များလာပါတယ်ဒါပေမဲ့လည်းဒီသွေးလူအပ်မှုကိုဖြည့်ရှင်းမှုကတော့အခက်အခဲဖြစ်နေသေးပါအမေရိကန်ဆေးရုံအသင်းဒေါက်တာနန်စီဖိုစတာက
နော် I'm hearing that in many communities people are beginning
ကာယောဂကာလမှာအလုံးကိုယ်မှာပဲကိုနေကြရကြောင်းလုတ်တီမာရောကျောင်းနေမှာပါအရင်ကလူသွေးလူရှင်တွေတိတ်ပြီးတော့မြင်းများဆဆမရှိပါဘူးအခုလည်းဒီမှာဘယ်သူမှမရှိကြပါဘူ
း Omicron COVID ကူးစက်မှုအရေအတွက်တချို့ဒေသတွေမှာရပ်တန့်လာနေချိန်မှာသွေးလူရှင်တွေသွေးပြန်လူလာဖို့လူခံဌာနတွေကညှော်လင့်နေပါတယ်ခင်ဗျာ
ဒါကတော့ကိုအောင်အောင်တင်ဆက်တဲ့သုဒ္ဓဆောင်နဲ့အမေရိကန်တခွင်အစီအစဉ်ကိုနောက်တော့ဆင်ခဲ့ရတာပါအခုတော့ကျွန်တော်တို့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတင်ဆက်ဖို့အချိန်ကြောက်လာပါပြီဒေါက်ခင်မျိုးသက်ကတင်ပြထားပါတယ
်အကတာဤပညာနဲ့ခင်မင်ပစ္စည်းကိရိယာတွေမှာမရှိမဖြစ်လိုအပ်တဲ့ရေရှားတတ္တုအကြောင်းဒါတတူရှာဖွေရင်းနဲ့တူဖော်ရေးဘူမိပညာရှင်ဦးဆောင်အောင်ကိုမြင်မြန်ပြီးသင်ပြပေးမှာပါ။ကျောင်းဆောင်အောင်အခုပေါ့နော်။ဒီ rare earth mineral ဆိုတော့သူခေါ်ကြပါတယ်။အဲ့ဒီဒီ mineral ဟာမြေရှားတတူပေါ့နော်။မြေရှားတတူဟာတကယ်ပဲကမ္ဘာပေါ်မှာကမ္ဘာမြေကြီးပေါ်မှာရှားပါလို့မြေရှားတတူလို့ခေါ်တာပါလားရှင်
။ဟုတ်ကဲ့။ဒီမြေရှားတော့တကယ်တော့ ကဘာအပေါ်ခွန်လောတဲမှာမရှားပါဘူးကဘာအပေါ်ခွန်လောတဲမှာဟိုတွေးရများကြွားစင်နဲ့တွေးရနဲ့ကြွားစင်ဆိုပြီးနှမျိုးခွဲတဲမှာဒီမြေရှားတွေးရများကြွားစင်ထဲမှာတော့ပါနေတယ်ဥမာတွေးရများကြွားစင်80မျိုးရှိတဲမှာဒီဆယ်လူရမြေရှားတစ်မျိုးကနံပါတ်25ချိတ်တာပေါ့နော်အဲ့တော့ဒါတော့ဆယ်လူရောင်းတဲ့ဆယ်လူရံကိုနေရာကဘာနေရာတော်တော်များများမှာတွေ့ရှိနေရတာဖြစ်တယ
်ဟုတ်ဆက်ဒါဆိုဘာဖြစ်လို့သူမြေရှားလို့ခေါ်တာမလဲဆ
က်သူလို့မြေရှားလို့ခေါ်တာတော့သူကသူတစ်ခုတည်းသိတာမတွေ့ဘဲနဲ့တခြားဟာတွေနဲ့တခြားမင်းတွေနဲ့တွေ့ပြီးတွေ့ရတာတွေ့ရတော့သူ့ကိုခွဲထုတ်ဖို့တွေ့ကိုခွဲရတာခဲတာပေါ့ဖဲရလေခဲတော်ဇေခွဲရလေဇေလေကြီးမားလေကြီးမားရပြာသူကအဲ့ဒီရောက်သူပဲဒီ walkable mind တကူမြေရှား walkable mind တကူမြေရှားထောက်လို့ဟိုပြပြတဲ့ဟိုတန်ချေရှိတဲ့ mind တကူတွေးဖို့ကဟိုခဲရင်းတာပေါ့ဒီရောက်တဲ့ဒီမြေရှား mind တွေကကဘာမှာတခြားဓာတု mind တွေနဲ့ဆိုင်တွေးရတာနည်းနေတာဖြစ်တယ်ထောက်ခွန်ရကုန်ခံဒီတော့ပေါ့ပေါ်ကနေတော့ဒီဟို mind တဲ့တရားကသူအရင်မတွေ့ဖူးတဲ့ဓာတုပါတဲ့ကြောင်းတို့မျိုးတွေ့လိုက်တာဒါရှားရတယ်ဆိုပြီးတော့သူကရှားလို့ပြလိုက်တာဒီကနေပြီးရစားတွင်ပြီးခေါ်လာကြတာပဲ
အဲ့တော့ဒီလိုမျိုးဒီမြေရှားတက်တူတွေပေါ့နော်အဖို့တန်တဲ့မြေရှားတက်တူတွေမြန်မာနိုင်ငံမှာရှိပါသလားဆရာဘယ်နေရာတွေမှာတွေ့ရမှာ
ပေါ့မဟုတ်ကဲ့ရှိပါတယ်မြန်မာနိုင်ငံမှာမြန်မာနိုင်ငံမှာဒီကချင်းပြည်နယ်ချီဘူညူနယ်တောင်ဝန်ဒေသမှာအရှိရဲ့အများကြီးပဲရှိရဲ့အရင်ဒီခုထောက်လုံးနေတာပဲဘလောက်တိများဆိုတော့ဒီ1020မြေရှားထောက်လုံးတဲ့ထောက်လုံးတဲ့တန်ချေရောက်ဆိုရင်သူက China first war US are second ကျွန်တော်တို့မြန်မာပန်ဝါတတိယလိုက်ပါတယ်ဒါအသေးသေးပြောတာပဲလေကျွန်တော်တို့ဒီပန်ဝါဒေသမှာမြေရှားတွေ့ရတာမနေဘူးဆိုတာတသေးသေးပြောတာတတိယတော့ချိရေဆို
တော့ဟုတ်ကဲ့ဒါနဲ့မြန်မာနိုင်ငံမှာဒီတတုတူဖို့ရေးမှာဟိုချိလို့ချင်မြေရှားတတုကိုဟိုအစိုးရကနေ UCP တူးနေတာမတွေ့ရပါဘူးဆရာဆိုတော့ဒီမြေရှားတတုเนาะမြန်မာနိုင်ငံမှာဘယ်လိုနေရာတွေမှာဘယ်လိုပုံစံနဲ့တူးနေကြပါလဲဆရာ
အဓိကတော့ဒီကချင်းပြည်နယ်မှာပဲတူးကြတာပဲကချင်းပြည်နယ်မှာအခုကတော့ပန်းပေါ်မှာတူးတော့အစိုးရကတော့တော်ဝင်တူးရလို့မကြောက်မိပါဘူး
ဟုတ်ကဲ့ပါဒီမြေရှားတက်တူဟာဘလူကြောက်တင်နဲ့တွဲပြီးတော့ချက်နေလဲအဲ့ဒါလေးနည်းနည်းပြောပြပေးပါဆင
်အဲဘဘဘဘအဓိကတွေ့ရတဲ့စီးပွားရေးထလို့ရတဲ့မြေရှားတက်တူတိုင်းတွေအဓိက၄မျိုးဟိုခွဲထားတာတွေ့ရတယ်ဒီ၄မျိုးကတော့သူကကာဘိုနိတိုက်အက်ဆိုဆီယေဒီပိုဇီရဲ့အယ်ကာလင်းအင်ဂနီယပ်စ်ဘလော့ခ်အက်ဆိုဆီယေတက်ဒီပိုဇီရဲ့နောက်တစ်ခါဟိုပလေးစားဒီပိုဇီရဲ့နောက်တစ်ခုကလွယ်စူဂျူရဲ့ဒီပိုဇီရဲ့ဒီ၄မျိုးထဲမှာအများဆုံးတွေ့ရတယ
်။အဲ၄မျိုးနည်းနည်းရှင်းပြပေးပါဆရာ
။အဲဒီတော့ဟိုကာဘိုနိတိုက်အက်ဆိုဆီယေတက်ဒီပိုဇီကတော့တော်ကြာပြောလို့ပဲကာဘိုနိတိုက်ကြောင်းအမျိုးအစားနဲ့တွဲဖြစ်ပြီးရင်ဖြစ်လာတဲ့တတူတိုင်းမျိုးပေါ့။ဒုတိယအယ်ကာလင်းအင်ဂနီယပ်စ်ဘလော့ခ်အက်ဆိုဆီယေတက်ဒီပိုဇီကတော့သူကအယ်ကာလင်းကျွဲပါတဲ့မိတဲ့ကြောင်းတွေနဲ့နဲ့ကဖေရီယံဖြစ်ပေါ်လာတဲ့တာတူဆိုင်မျိုးအထူးတကယ်သူက Netflix ဆိုင်နိုင် Netflix ဆိုင်နိုင်ရဲ့ Elgin Granite ရဲ့ Tagma Tide ကြောက်တဲ့မှာအများဆုံးပဲတွေ့ရတာအဲနောက် Blazer Deposit မှာသူကမြို့ထားပြီးခွဲထားတယ် Marine Blazer ရဲ့ Alluvial Blazer ပေါ့နော် Blazer Deposit တော့ဘယ်မှာလို့ပြန်ရတော့ရေးဆောင်တိုက်ပေါ့သူ marine blazer နဲ့ alluvial blazer ဆိုပြီးခွဲထားတယ်။နောက်တစ်ခါ residual deposit သူတော့ကျင်းစုစား။လက်ဒီ residual deposit တဲ့နှစ်မျိုးပဲခွဲထားတယ်။ electricity deposit နဲ့ clay deposit ဆိုပြီးခွဲထားတယ်။အဲဒီလေးမျိုးမှာအများဆုံးစီးပွားပြေထောင်းနေတဲ့ mining တော့ဆိုရင်ဒီလေးမျိုးထဲမှာတွေ့ရတာများတယ
်။ဟုတ်ကဲ့ပါဆရာ။မြန်မာနိုင်ငံမှာတွေ့ရတဲ့မျိုးအစားပါပါလဲဆရာ။
မြန်မာမှာခုကာလမှာတွေ့တာတော့ဒီအယ်ကာလင်းဂရနိုက်လိုတိုက်ပြုံးထဲမှာဟိုတွေ့နေရတာပေါ့
အယ်ကာလီဓာတ်ကျွဲဝတဲ့
ဟိုဒီအကလီကျွဲမှာတဲ့ဂလန်နိုင်းမိတဲ့ကြောင့်မျိုးနဲ့တွဲဖက်ပြီးတွဲရတယ်ဒါတော့အပလိုက်မလီဘောပင်းရင်တိုင်ပေါ့အဲဂလီကျွဲတဲ့မိတဲ့ကြောင့်နဲ့တွဲပြီးတွေ့ရတဲ့တာတူဆိုင်ရတော့ဟိုမီအောင်မှာသူကတော့ပင်းရင်တိုင်ပေါ့သူ့ပေါ်မှာဒီဝက်တာလင်းနဲ့ဖြစ်လာတဲ့ရက်စီကျွဲဒီပိုဇစ်တွေတဲ့ဒီဝက်တာလင်းဒီဂလန်နိုင်းဝက်တာလင်းဖြစ်ပြီးအဲလက်ထရိုက်တွေဖြစ်လာ အရင်ဟိုဖြည့်ရင်လည်းသူကလက်ထရီဒီပိုဇစ်ဖြစ်မှာပေါ့
ကဝန်ကြောက်ပေါ့နော်ဆရာကဝန်ကြောက်
ဟုတ်တယ်လက်ထရီကတော့ကဝန်ကြောက်ပေါ့ဟိုကလေးကတော့မြေဈေးကြောက်မြေဈေးပေါ့မြေဈေးမျိုးစတိုင်းနဲ့တွေ့တာ
ဘူမိပညာရှင်ဦးဆောင်တော်ကပြောပြခဲ့တာပါပထမဆုံးမြေရှားတတ်သူအဖြစ်အနည်းအောင်ထူးခြားတဲ့တွင်းထွက်တစ်မျိုးအီဒဘိုက်ကို1989ခုနှစ်ကဆွေဒင်စစ်တပ်ကအပျော်ရန်ဘူမိဓာတ်ရုပ်ပညာရှင်ဘူဂျီကာအက်ဆယ်အရီနီယပ်ကဆွေဒင်နိုင်ငံစတော့ခေါမျိုးနီးအီတလီမျိုးကလေးနာကကြောက်မိုင်းငယ်တစ်ခုမှတွေ့ခဲ့တာပါမြေရှားတတ်သူကိုမြန်မာနိုင်ငံမှာတူပေါ်နေတာနဲ့ပတ်သက်ပြီးဆက်ပြီးသင်ပြပေးမှာပေါ့နောက်တစ်ပတ်မှာပြန်ပြီးဆက်ကြအောင်
တော့ခင်မျိုးသက်တင်ပြသွားတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ဒီကနေ့ထုတ်လွှင့်ခဲ့တဲ့သတင်းတွေကတချို့ကိုကောက်နှုတ်ပြီးတော့တော့ခင်မျိုးသက်ကပဲဆက်လက်ပြီးတော့ပြောပြပေးပါဦးမယ
်ယူကရိန်းနဲ့ဆက်မှာရုရှားကတိုက်ရင်အားတွေဆက်ပြီးတိုးချနေကြောင်းနဲ့အခုအိုလံပစ်ပွဲတော်မပြီးခင်မှာပဲယူကရိန်းကိုကျူးကျော်တာမျိုးတွေလှုပ်လာနိုင်တယ်လို့သမရအင်ဗျူအမျိုးသားအကြံပေး Jake Sullivan ကတောက်ကြံနေတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ရုရှားကယူကရိန်းနယ်စပ်မှာအ धिक စစ်ဆင်ရေးလုပ်ဖို့အတွက်လုံလောက်တဲ့တပ်အင်အားရှိနေပြီဖြစ်ကြောင်းဘယ်တိုက်ခိုက်မှုကမဆိုမြို့တော် Kiev အပါအဝင်ယူကရိန်းပိုင်နယ်အတော်များများကိုတိုက်ပိုက်တာမျိုးတွေဖြစ်လာနိုင်တယ်လို့လည်းပြောပါတယ်။ American ကထိန်းချုပ်ထားတဲ့ Afghanistan နိုင်ငံရဲ့အရင်ငွေဒေါ်လာ9ဘီလီယံတဲကထက်ဝက်လောက်ကိုအမေရိကန်မှာ2000ခုနှစ်စက်တဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုမှာတေဆုံးဒဏ်ရာရသူတွေအတွက်သုံးဆွဲခွင့်ပေးမယ်သမ္မတအမေရိကန်တရားကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောက်ချန်လေးမှာလက်မှတ်ရေးထိုးလိုက်ပါတယ်။ချန်အရန်ငွေဒေါ်လာ3ဘီလီယံခွဲကိုတော့အာဖဂန်နစ္စတန်နိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီအတွက်ငွေကြေးရန်ပုံငွေတရားကိုထူထောင်ဖို့ချထားမှာဖြစ်ကြောင်းသမ္မတအင်ဂျူကပြောပါတယ်။စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်ပြီးဩစတြေးလျနိုင်ငံကကော့လေးနိုင်ငံအဖွဲ့ဝင်ကြီးများအစည်းအဝေးမှာဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဝင်ကြီးအန်ထိုနီဘလင်ကင်ကပြောပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအာဏာပိုင်တွေရဲ့ဖိနှိပ်မှုတွေတိုးလာနေတာကြောင့်မြန်မာနိုင်ငံရဲ့အဖွဲ့ဝင်ဖြစ်တဲ့အာဆီယံသင်္ကြန်တွေချမှတ်ထားတဲ့ဘုံသဘောတူညီချက်တွေကိုအကောင့်ထဲပေါ်ဆောင်ရွက်ဖို့လည်းတိုက်တွန်းခဲ့တာပါ။နော်ဝေးကဆက်သွယ်ရေးလုပ်ငန်းတစ်ခုဖြစ်တဲ့တယ်လီနော်ရဲ့မြန်မာနိုင်ငံကလုပ်ငန်းတွေကိုပြည်ရင်းကော်မတီတစ်ခုကိုရောင်းချခွင့်ပြုဖို့စစ်ကောင်စီကစီစဉ်နေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။တယ်လီနော်မှာမြန်မာရဲ့80ရာခိုင်နှုန်းကိုရွှေပြိုင်းဖြူကော်မတီကဝယ်ယူมาဖြစ်ပြီးမကြခင်သဘောတူညီချက်ရတော့မှာဖြစ်ကြောင်းဆက်တွေပြောဆိုချက်အထောက်အထားတွေကိုကိုးကားပြီး Reuters သတင်းမှာဖော်ပြထားပါတယ
်။သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြသွားတာပါခင်ဗျာ။ဒီကနေ့အတန်လဲစီစဉ်တွေကိုထုတ်လွှင့်နိုင်မှုတာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လို့ရည်မှုအဖြစ်နဲ့ကတော့ကိုညာဝင်းအောင်ကတာဝန်ယူခဲ့ပါတယ်။အတန်ဖန်းနဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဇူဘဲအယ်ဆာယက်တို့ဖြစ်ပါတယ်။ဒီကနေ့အတန်လဲအစီအစဉ်တွေကိုနောက်တော့တာစစ်တဲ့အတွက်ကျေးဇူးထူးတင်ပါတယ်။ကျွန်တော်တို့ရဲ့အတန်လဲအစီအစဉ်တွေကိုလိုက်မီတာ32နဲ့49ရိုးကနေဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတင်အထူးတင်ရှိပါတယ်တော်တာရှင်မြန်မာပြည်သူအပေါင်းနဲ့ကိုယ်စိတ်နှစ်ဖြာချမ်းသာကြပါစေကျွန်တော်ကတော့ဇော်မိုးဇော်ပါခင်ဗျာ
This program has come to you from the Voice of America, Washington.